မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်ဩဂုတ်လ27ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းနိုမီတာ24.25 32.51တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမတ်သိန်းကြီးထိုက်နေအတူကြီးညာပေးတော့မှာပါဒီဂရိနိုင်ငံနဲ့နေဆက်ကြားနေမီတွေပေါ်မှာစူပူဒေါသထွက်နေတဲ့ရွှေပြောင်းအခြေချဝင်ရောက်တဲ့ဒူရိုကြီးကိုမက်ဆီဒိုနီးယားအဓိကယုံထိန်လွန်ညွှန်ရေးရဲတွေကနှိမ်နင်းလိုက်တာထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံပေါက်ကွဲမှုကြောင့်တည်ဆုံးခဲ့သူလူ22ဦးအတွက်ဝမ်းနဲ့ကြေကွဲပွဲအထိမ်းအမှတ်အခမ်းအနားတွေကျင်းပတာမှာထိုင်းအစိုးရတာဝန်ရှိသူတွေတက်ရောက်ခဲ့တာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပြီးတော့ဖို့ရှိပါတယ်ကိုညောင်ရောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ right to recall လို့ခေါ်တဲ့လွတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းရေးဥပဒေချမ်းနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးပြောတာက
အခုတော့ပြောတော့96ခါခွေးကြတယ်လို့ဟောဖြစ်လာဆိုတော့ recall လုပ်ချင်လို့ရှိရင်ကော်မရှင်တည်ရန်တော့မနေတိုင်ကြရဲ့ကော်မရှင်
ဘီအိုအေမြန်မာပိုင်းနဲ့နေပြည်တော်မှာသီးသန့်တွေ့ဆုံမေးမြန်းစဉ်အတွင်းဒီကနေ့ပြောဆိုလိုက်တာပါဒီအကြောင်းသတင်းပေးပို့ချက်နဲ့အတူလေစီးပြေးတွေကိုထပ်ပြီးတော့ပြန်ပို့မဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းတင်ဆက်သွားမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာသိပ္ပံနဲ့နှီးပညာနဲ့သုတဆောင်လင်အမေရိကန်တခွင်ဆရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါမယ်ခင်ဗျာ
ဂရိနိုင်ငံနဲ့နေဆက်ကြားကနေမီပေါ်မှာစူပူဒေါသထွက်နေတဲ့လူအကြီးကိုမက်ဆီဒိုနီးယားအဓိကယုံထိန်လွန်ညွှန်ရေးရဲတွေကနှိမ်နင်းနေပါတယ်။မက်ဆီဒိုနီးယားမှာရေးပေါ်အခြေအနေကြီးညာလိုက်ပြီးကတည်းကထောင်နဲ့ချီတဲ့လူအကြီးဟာနေဆက်ဖြတ်ကျော်ဖို့စောင့်ဆိုင်းနေတာဖြစ်ပါတယ်။အလောက်ကိုင်းတဲ့နေထိုင်မှုဘဝမြန်မာရေးအတွက်ဥရောပသမဂ္ဂနိုင်ငံတွေကိုဝင်ရောက်ခွင့်ရဖို့အရေးမက်ဆီဒိုနီးယားနိုင်ငံကတဆင့်ဖြတ်တန်းသွားနိုင်ဖို့အဲ့ဒီလူတွေကတောင်းဆိုနေတာပါ။ဒီကနေ့မှာလုံခြုံရေးရဲတွေဟာမျက်ရည်ကိုပုံတွေတန်ဆူးချိုးအကာရန်အတားဆီးတွေကိုတုံးပြီးဒီလူအုပ်ကိုထိမ့်သိမ့်နေပါတယ်ကြာလာပြီးနေတော့ကတော့မက်ဆီဒိုနီးယားနိုင်ငံဟာအရေးပေါ်အခြေအနေကြီးညာခဲ့ပြီးတရားမဝင်ရွှေ့ပြောင်းသူတွေနိုင်ငံတွင်းဝင်ရောက်တာကိုတားဆီးဖို့ဂရိနယ်ဆက်ကိုတပ်ဖွဲ့တွေဆေးလွှတ်မယ်လို့ပြောဆိုထားပါတယ်အခုလိုဆောင်ရွက်မှုကြောင့်အမျိုးသားအမျိုးသမီးနဲ့ကလေးငယ်1500လောက်ဟာနှစ်နိုင်ငံကြားဘယ်သူမှပိုင်ဆိုင်မထားတဲ့နေပေါ်မှာတောင်းတင်းနေတာပါတရက်ကိုရွှေ့ပြောင်းဝင်ရောက်သူ2000လောက်ဂရိနိုင်ငံဘက်ကနေတဆင့်ဖြတ်ကျော်ဝင်ရောက်လာတာကိုစီးပွားရေးချက်ချုံကျနေတဲ့မက်ဆီဒိုနီးယားနိုင်ငံအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
ဂရိနိုင်ငံအတွက်ဥရောပဗဟိုဘဏ်ရဲ့ဒေါ်လာ95ဘီလီယံငွေကြေးထောက်ပံ့မှုအစီအစဉ်ကိုတားဆီးဖို့ကြိုးပမ်းမှုမအောင်မမြင်ဖြစ်ခဲ့တဲ့လက်ရှိဂရိဝန်ကြီးချုပ်အလက်စစ်စီပရတ်စ်ရဲ့အာနာယရှရီဇာပါတီကပါတီဝင်တို့ကိုပိုင်ပါတီတခုထူထောင်ဖို့နှုတ်ထွက်လိုက်ကြပါတယ်။လွှတ်တော်အမှတ်25ဦးတို့က Popular Unity Party ကိုထူထောင်မယ်ဆိုပြီးဒီကနေ့တောက်ကြနေမှာကြီးညာလိုက်ပြီးလွှတ်တော်အမှတ်နေရာ300ရှိတဲ့ဂရိလွှတ်တော်မှာတတိယအင်အားအကြီးဆုံးပါတီဖြစ်လာမှာလည်းဖြစ်ပါတယ်။ဥရောပသမ္မတကထံကငွေကြေးထောက်ပံ့မှုကိုရဖို့အတွက်အပြန်အလှန်အားဖြင့်နောက်ထပ်ချိုးချံချွေတာရေးအစီအစဉ်သစ်တွေမချမှတ်ဘူးလို့ဂရိပြုထရာကိုဝန်ကြီးချုပ်အလက်စစ်စီပရတ်စ်လိုက်နာခြင်းမရှိတာကြောင့်စိတ်ပြရတဲ့အကြောင်းလဲ Popular Unity Party ဝင်တို့ကထုတ်ဖော်ပြောဆိုပါတယ်။ဝန်ကြီးချုပ် Mr. Sibras ကတော့မနေ့ကြာသပတေးနေ့ကနှုတ်ထွက်စာတင်လိုက်ပြီးလာမယ့်စက်တဘာ20ရက်နေ့မှာကြားပြတ်ရွေးကောက်ပွဲကျင်းပဖို့လည်းပြောဆိုထားပါတယ်။ပေးထားတဲ့ဂရီကိုတီးဖို့ခက်ခက်ခဲခဲစူးစမ်းခဲ့ပြီးဖြစ်နိုင်သမျှအကောင်းဆုံးသဘောတူညီချက်တစ်ခုကိုချမှတ်ခဲ့တာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောဆိုထားပါတယ်ရှင်
။ IS စစ်သည်ကြတွေကိုတိုက်ခိုက်နေနေတဲ့စစ်စင်ရေးတွေမှာတူရကီအနေနဲ့ပိုးပြီးတော့အားဖြည့်ဆောင်ရွက်ဖို့နဲ့နေဆက်ကိုထိန်းချုပ်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကတိုက်တွန်းလိုက်ပါတယ်။တူရကီအနေနဲ့ IS တွေကိုနှိမ်နင်းရမှာပါဝင်မယ်လို့သဘောတူပြီးဖြစ်တဲ့အတိုင်းနေတိုးနဲ့အတူလာရောက်ပူးပေါင်းပြီးတိုက်ခိုက်မှုတွေမှာပါဝင်ဖို့လိုအပ်နေတယ်လို့ Mr. Carter ကပြောပါတယ်။လွန်ခဲ့တဲ့လအတွင်းတူရကီဘက်က IS တွေကိုတိုက်ခိုက်နေတဲ့ American တွေအနေနဲ့ Insalik လေတပ်အခြေစိုက်စခန်းကိုအသုံးပြုခွင့်ပေးခဲ့ပါတယ်။ဒါပေမဲ့လည်းဒေတာရင်းကခတ်တဲ့ပုံနဲ့နှိမ်နင်းနေတာမှာစစ်အင်အားကိုတိုးမြှင့်ဖို့အရေးတူရကီကပိုးပြီးတော့စိတ်ဝင်စားနေတာပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွေကို IS စစ်သည်ကြတွေတူရကီနိုင်ငံဘက်ကနေဝင်ရောက်နေတဲ့ကိစ္စဖြစ်ရှင်းမှုအရေးကိုလည်းညီညီမျှမျှအာရုံထားလှုပ်ဆောင်တင်တယ်လို့ဝန်ကြီးကာတာကပြောပါရခင်ဗျာ
ဒီနေ့ရာသီဥတုကပို့ပြီးတော့ပူနွေးမယ်လို့အများကထင်မှတ်ခဲ့ကြပါပဲပြီးခဲ့တဲ့ဇူလိုင်လဟာအရင်တင်ထားတဲ့စံချိန်တွေကိုချိုးပြီးအပူဆုံးဖြစ်ခဲ့တယ်လို့ဒီနေ့2015ခုနှစ်ဟာဆိုရင်လေအပူဆုံးနှစ်တစ်နှစ်အဖြစ်စံချိန်ချိုးဖို့တေချာတယ်လို့ရှိတယ်လို့အမေရိကန်ရာသီဥတုဆိုင်ရာကျွမ်းကျင်သူတို့ကပြောဆိုလိုက်ပါတယ်ဇူလိုင်လအတွက်ကမ္ဘာအပူချိန်ကပြင်းမြ 16.6 ဒီဂရီဆယ်စီယပ်ဖြစ်ပြီး1998ခုနှစ်ကတင်ထားတဲ့စံချိန်ကိုချိုးလိုက်တာဖြစ်တယ်လို့အမေရိကန်အမျိုးသားသမုတ်တရနဲ့လေထုဆိုင်ရာစီမံခန့်ခွဲမှုအဖွဲ့ NOAA ကကြာတာပြင်းနေမှာပြောဆိုခဲ့ပါတယ် ်ဒီနှစ်ဇန်နဝါရီလကနေစလို့ကမ္ဘာအပူချိန်ဟာ20ရာစုနှစ်မှာရှိခဲ့တဲ့အပူချိန်ထက်ဓာတ်သမ85ဒီဂရီမြင့်တက်ခဲ့ပြီးဇန်နဝါရီလကနေဇူလိုင်လအတွင်းအပူချိန်ကတော့အရင်ရှိပြီးသားစံချိန်တွေထက်ပိုပြီးတော့ပူနွေးခဲ့ပါတယ်ဇူလိုင်လအတွင်းပုံမှန်ထက်ရာသီဥတုပူနွေးခဲ့တဲ့ဒေသတွေကတော့ဥရောပအနောက်ပိုင်းဩစတြေးလျဗစ်တိန်ပြင်သစ်နဲ့နယ်သာလန်နိုင်ငံတို့ဖြစ်ပြီးအရှေ့အလယ်ပိုင်းဒေသတွေလည်းပါဝင်ပါတယ်လူတွေရဲ့ပြုတ်မှုဆောင်ရွက်ချက်တွေနဲ့အယ်နီနိုလို့ခေါ်တဲ့အီကွေတာအနီးကပစိဖိတ်သမုဒ္ဒရာပူနွေးလာတာတွေပေါင်းပြီးစံချိန်တင်ပူနွေးလာရတာဖြစ်တယ်လို့လည်းနိုယာရဲ့ပညာရှင်တို့ကထောက်ပြထားပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်အနီးလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်စစ်မျက်နှာပြင်တိုက်ခိုက်မှုတွေမှာအဆင်သင့်ဖြစ်နေအောင်သူတပ်ဖွဲ့တွေကိုပြင်ဆင်ထားဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုထားပြီးဒီမြောက်ကိုရီးယားစစ်တပ်ကိုတက်လှမ်းလိုက်ပါတယ်။မြောက်ကိုရီးယားဗဟိုစစ်ကော်မရှင်အနေနဲ့ဒီကနေ့တောက်ကြနေမှာရေးပေါ်စည်းဝေးခေါ်ယူခဲ့ပြီးတဲ့နောက် Mr. Kim ကအခုလိုပြောဆိုခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာနကကြေညာပါတယ်။ရှင်ရန်စစ်မျက်နှာကတပ်ဖွဲ့ဝင်တွေအနေနဲ့ဒီကနေ့ညနေ 9:00 ကစလို့စစ်ဖြစ်နေတဲ့အနေအထားကိုရောက်လာပြီလို့လည်းသူကပြောပါရယ်။တောင်ကိုရီးယားနိုင်ငံကလည်းသူ့ရဲ့စီးရေးပြင်ဆင်မှုတွေကိုအမြင့်ဆုံးထိတိုးမြင့်ထားပြီးအချိန်မရွေးအနေနဲ့တိုက်ခိုက်မှုတွေကြုံလာရနိုင်တယ်လို့သတိပေးထားပါရယ်။လူတွေပေးကင်းလုံခြုံမှုရှိရေးဦးစားပေးဆောင်ရွက်နေတာမို့နှစ်နိုင်ငံပူးတွဲလည်ပတ်နေတဲ့စစ်မှုဇုံကိုဝင်ရောက်သွားလာတဲ့နိုင်ငံသားအရေအတွက်ကိုလည်းတောင်ကိုရီးယားကကန့်သက်ထားကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်ခင်ဗျာ။
လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကို EU ဥရောပသမဂ္ဂကစောင့်ကြည့်လေ့လာနိုင်ဖို့မြန်မာအစိုးရဘက်ကခွင့်ပြုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာ EU သံမကြီး Roland Kobia နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံတကာလေ့လာစောင့်ကြည့်ဆရာတာဝန်ခံဒေါက်တာဒေါ်မြင့်ချီတို့နားလည်မှုစာချုပ်လား MOU ကိုနေပြည်တော်မှာဒီကနေ့လက်မှတ်ရေးထိုးလိုက်တာပါ။ဒီသဘောတူညီချက်အရဥရောပသမဂ္ဂရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အနေနဲ့ရွေးကောက်ပွဲကာလအတွင်းဆောင်ရွက်ပုံအစဉ်အဆက်ကိုလေ့လာကြည့်ရှုနိုင်မှာဖြစ်ပါတယ်။ဒီလေလာစောင့်ကြည့်ရဲ့အဖွဲ့မှာအဖွဲ့ဝင်တရာကျော်ပါဝင်မှာဖြစ်ပြီး EU အဖွဲ့ဝင်ကိုယ်စားလှယ်တွေအပြင်ကနေဒါ၊ဆွစ်ဇာလန်နဲ့နော်ဝေနိုင်ငံကကိုယ်စားလှယ်တွေလည်းပါဝင်မှာဖြစ်ပါတယ်။ EU ကထုတ်ပြန်တဲ့ကြေညာချက်မှာတော့သံမတ်ကြီး Roland Kobia ကလေလာစောင့်ကြည့်ရဲ့အဖွဲ့ဆေးလူရေးဟာ EU နဲ့မြန်မာနိုင်ငံရဲ့ကျယ်ပြန့်တဲ့ဆက်ဆံမှုတွေကအစိတ်အပိုင်းတစ်ရပ်ဖြစ်တဲ့အကြောင်းဒီထက်ဆင်ပူပေါင်းဆောင်ရွက်မှုတွေဟာနိုင်ငံရဲ့အသွင်ကူးပြောင်းရေးနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုခိုင်မာလာစေဖို့ရည်ရွယ်တဲ့အကြောင်းနောက်ရွေးကောက်ပွဲလေးလာစောင့်ကြည့်ခြင်းဟာအလုံးပါဝင်နိုင်မှုပွင့်လင်းမြင်သာမှုယုံကြည်လက်ခံနိုင်မှုတွေရှိတဲ့ရွေးကောက်ပွဲများကိုကူညီပံ့ပိုးလိုတဲ့ဥရောပသမဂ္ဂရဲ့ဆန္ဒကိုထုတ်ဖော်ပြသတာဖြစ်တဲ့အပြင်ဥရောပသမဂ္ဂရဲ့မူဝါဒအစစ်အပိုင်းလည်းဖြစ်တဲ့ဒီမိုကရေစီတရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးကိုအားပြတာဖြစ်တယ်လို့ပြောဆိုတဲ့အကြောင်းဖော်ပြထားပါတယ်မကြခင်မှာဒီမစ်ရှင်ကိုဦးဆောင်မဲ့သူတွေကိုရွေးချယ်သွားမှာဖြစ်တယ်လို့ EU နိုင်ငံခြားရေးနဲ့လုံခြုံရေးဌာနအကြီးအကဲ Frederica Mogherini ကလည်းပြောပါတယ် EU လေလာစောင့်ကြည့်ရေးအဖွဲ့ဟာနိုဝင်ဘာလ8ရက်နေ့မတိုင်ခင်လပိုင်းအလိုမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်ပြီးဆုံးချိန်အထိမြန်မာနိုင်ငံတွင်းမှာရှိနေမှာလည်းဖြစ်ပါတယ်နိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲပိုင်း100လောက်ကိုစောင့်ကြည့်လေ့လာခဲ့တဲ့ကာတာစင်တာကလည်းလာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသွားမှာဖြစ်ပြီးလက်ရှိမှာမြန်မာနိုင်ငံတွင်ရွေးကောက်ပွဲဆိုင်ရာသင်တန်းပေးမှုတွေနဲ့ကူညီပံ့ပိုးမှုတွေကိုလှုံ့ဆော်ပေးနေပါတယ်။မြန်မာပြည်တွင်းကရွေးကောက်ပွဲလေ့လာစောင့်ကြည့်ကြမယ့်လူ့ထုတ်အခြေပြုအဖွဲ့အစည်းတွေကလည်းနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေပါဝင်လာတဲ့အပေါ်မှာကြိုဆိုကြပါတယ်။ဒါ့အပြင်ရွေးကောက်ပွဲဆိုင်ရာလိုအပ်ချက်တွေကိုအရင်ဆုံးလေ့လာဖို့နဲ့နေဆက်ဒေတာတွေရွှေပြောင်းအလုပ်သမားတွေများပြားရှိတဲ့ဒေတာတွေမှာတွားရောက်လေ့လာဖို့ကိုလည်းအကြံပြုတိုက်တွန်းထားပါနဲ့။နှွေမာလာမှာကျင်းပမယ့်ရွေးကောက်ပွဲဟာ1988ခုနှစ်နောက်ပိုင်းကျင်းပခဲ့တဲ့ရွေးကောက်ပွဲတွေအတွင်မြန်မာအစိုးရဘက်ကနိုင်ငံတကာစောင့်ကြည့်လေ့လာသူတွေကိုဝင်ရောက်လေ့လာခွင့်ပြုတဲ့တစ်ခုတည်းသောရွေးကောက်ပွဲလည်းဖြစ်ပါရဲ့ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီသတင်းပတ်အစောပိုင်းဘုံပေါက်ကွဲမှုကြောင့်လူပေါင်း22ဦးတို့သေဆုံးခဲ့ရတဲ့ One Day Jail ဘက်အမှတ်တရနေ့အခမ်းအနားကိုထိုင်းစွာတာဝန်ရှိသူတို့တက်ရောက်ခဲ့ပါရယ်ဘုံခွဲသူကိုရှာဖွေရင်းနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကရှင်းရှင်းလင်းလင်းမရှိတဲ့ကြေညာချက်တွေဆက်ပြီးတော့ထုတ်နေပါရယ်ဘန်ကောက်မြို့လေကအေယာဝန်နှက်ကွန်အနီးပြီးခဲ့တဲ့တနင်္လာနေ့ဘုံပေါက်ကွဲမှုမှာထိခိုက်ခဲ့ကြသူတွေအတွက် One Day ဝယ်ထိမ့်မှအခမ်းအနားကိုဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လည်းတက်ရောက်ပါရယ် ုံခွဲခဲ့သူနဲ့ဘာကြောင့်ဘုံခွဲရတာလဲဆိုတဲ့အကြောင်းရင်းကိုရှာဖွေနိုင်ရေးအတွက်စုံစမ်းစစ်ဆေးမှုတွေဘက်ကတဲလွန်ကြအနိုင်ငယ်ပဲရှာဖွေနိုင်သေးတဲ့အခြေအနေမှာရှိနေပုံရပေမဲ့ဘန်ကောက်မြို့တော်ရဲ့ကဘာလက်ခီးသွားတွေသွာလာလဲပတ်မှုများတဲ့နေရာတွေနဲ့မြို့တော်အနှံ့မှာတော့အာနာပိုင်းတွေဘက်ကလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်ခင်ဗျာ။
သရီလင်ကာနိုင်ငံရဲ့ဝင်ကြီးချုပ်ဒါဝင်ကိုစရုပ်ထသက်တမ်းထမ်းဆောင်နိုင်ဖို့မစ္စတာရနေဝီခရီမက်ဆင်ကဒီကနေ့တောက်ချနေမှာချမ်းသစ္စာချိန်ဆလိုက်ပြီးဖြစ်ပါတယ်။တနင်္လာနေ့ကမဲပေးပွဲမှာသူ့ရဲ့ပါတီအနိုင်ရခဲ့တာမို့အငင်းပွားပွဲအရင်သမရဟောင်းမဟင်ဒာရာဂျာပက်ဆာဝင်ကြီးချုပ်အဖြစ်နိုင်ငံရဲ့ဒုတိယအမြင့်ဆုံးအာဏာပြန်ရသွားစီမဲ့အရေးကနေတားဆီးနိုင်ခဲ့တာလည်းဖြစ်ပါတယ်။မစ္စတာဝီခရီမက်ဆင်ကာရဲ့ United National Party နဲ့မစ္စတာရာဂျာပက်ဆာရဲ့ Sri Lanka Freedom Party တို့လွှတ်တော်အသစ်မှာအတူလက်တွဲလှုပ်လှုပ်ကြဖို့အတွက်သဘောတူညီချက်တည်းရဲ့လက်မှတ်ထိုးထားပေမဲ့သဘောတူညီချက်အသေးစိတ်ကတော့ထွက်ပေါ်မလာသေးပါဘူးရှင်။ Direct from Washington The Voice
of America VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကင်ထိုက်တို့ကပြောပြခဲ့ကြတာပါ။ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားပါမယ်။ Right to recall လို့ခေါ်ကြတဲ့လွှတ်တော်ကိုယ်စားလှယ်တာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအတည်ပြုနိုင်မယ်ဆိုရင်ပြီးတော့ဥပဒေအရလွှတ်တော်ကိုယ်စားလှယ်တွေကိုလည်းလူထုကထိန်းចောင်းပေးနိုင်ခဲ့မယ်ဆိုရင်အာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမကြာခင်ကဖြစ်ပေါ်ခဲ့တဲ့ပြဿနာရံမျိုးကြီးကြီးကျယ်ကျယ်ဖြစ်လာမှာမဟုတ်ဘူးလို့ယူဆကြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးက VOA မြန်မာပိုင်းနဲ့တီးသန့်တွေ့ဆုံမေးမြန်းစဉ်မှာပြောဆိုသွားပါတယ်။မူလမဲဆန္ဒရှင်တိရခိုင်နှုံးကသူတို့ကိုယ်စားလှယ်ကိုကန့်ကွက်ကြောင်းရွေးကောက်ပွဲကော်မရှင်ကိုတိုင်တန်းနိုင်တယ်ဆိုပေမဲ့ဒီ right to recall ဥပဒေအရလွှတ်တော်ကိုယ်စားလှယ်ကိုဖယ်ရှားဖို့ဆိုတာရွေးကောက်ပွဲကော်မရှင်ကစုံစမ်းမှုမဲဆန္ဒပြန်လည်ခံယူမှုစတဲ့အဆင့်ဆင့်ဖြတ်ကျော်ရအောင်မှဖြစ်တယ်လို့လည်းပြောပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကနေပြည်တော်မှာတီးသန့်တွေ့ဆုံမေးမြန်းလာတာဖြစ်ပါတယ်ခင်ဗျာ။
လူတွေပြောနေကြတယ်ဒီ right to recall ပေါ့နော်အဲ right to recall ကလည်းဒီပြည်အောင်စုရေကောက်ပွဲကော်မရှင်ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်ထဲမှာပါတာပေါ့နော်အဲ့ထက်မှာဆိုလို့ရှိရင်တော့အပိုက်30ထဲမှာပါတာပေါ့အဲ right to recall နဲ့ပတ်သက်ပြီးတော့ဒီပြည်အောင်စုလွှတ်တော်တို့လွှတ်တော်အသီးသီးကနေပြီးတော့ဒီဥပဒေကိုမူကြမ်းကိုဒီပြုတ်ပြတ်ထမ်းပြဖို့အတွက်ကို၄ချိန်မြောက်တင်ခဲ့တယ်ဆိုပြီးတော့သိရပါတယ်နောက်ဆုံးမနေ့ကတော့ပြီးဆုံးခဲ့တဲ့ပြည်တော်စုလွှတ်တော်ကနေပြီးတော့ဒီကိစ္စကိုဆက်ပြီးမဆွေးနွေးဘူးလို့ဆုံးဖြတ်ပါတယ်ဒီအပေါ်မှာရောပြည်တော်စုရေကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့ဘယ်လိုများမြင်ပါလဲရှင့
်ဘာစီမုံချေကဥပဒေပြောရင်အခြေခံမူထဲမှာလည်းပါပါတယ်အခြေခံမူကပါလဲဆိုတဲ့အခါကျတော့မဲပေးခွင့်ရှိတယ်လို့ပဲနော်ရွေးချယ်ကပိုင်ခွင့်ရှိတယ်တစ်ချက်ပါပါတယ်နောက်ကိုရွေးချယ်တဲ့လူက recall လုပ်ခွင့်ရှိတယ်ဆိုတော့တို့လည်းပါပါတယ်အဲဒါကြောင့်ဖွဲ့စည်းပုံအခြေခံမှာတော့ပြဋ္ဌာန်းထားတယ်။အခုတော့ပြောလို့396ခါခွေးကြတယ်လို့ဘာဖြစ်လဲဆိုတော့ recall လုပ်ချင်လို့ရှိရင် commission တရားနှုန်းကနေတိုင်ကြရင် commission တင်မှာ commission စုံစမ်းရမယ်။ပြီးဆက်ရေးရမယ်ပါပါတယ်။396ကဘာပါလဲဆိုတော့ဒီ recall လောက်ဟာဥပဒေပြဋ္ဌာန်းမယ်ဆိုတော့ဒါညွှန်ကြားထားတာပါ။အဲ့တော့ကျွန်တော်ကတော့ဘာလဲဆိုတော့နေရာကမှာတော့ check and balance ရှိဖို့လိုပါတယ်။နောက်ခုနပြောတဲ့ကျွန်တော်အချိန်ချင်းနဲ့သူတို့ပြောဖို့ပါတယ်။ပြည်သူ့အသံတော့လွှတ်တော်သားမယ်ပြည်သူ့ရဲ့ကိုစားပြုတ်ရလိမ့်မယ်နော်ပြုတ်ရလိမ့်ပြည်သူ့ရဲ့စံတော့လွှတ်တော်ပြည်စည်းပြရလိမ့်မယ်သို့တော်လည်းမင်းတို့လွှတ်တော်အသံကြီးဟာလူ့အသံလို့တော့သဘောထားလို့မရဘူးတခါလေးလဲလွှတ်တော်ကနေတော့သူလူ့ကာဗာယူပြီးတော့ပြောတာလည်းရှိကောင်းရှိလိမ့်မယ်အဲ့တော့ဒီလိုကိစ္စမှာကျွန်တော်ဘာလဲဆိုတဲ့အခါကျတော့ဒီ recall law နဲ့ဒီလွှတ်တော်ကိုကိုယ်စီလေးကိုကျွန်တော်ထိန်းလို့ပဲရမယ်အဲ့ပြောရင်တော့တက်ကတော့ကျွန်တော်ကတင်းရတဲ့ကိစ္စကကျွန်တော်တင်တာလဲဟိုကြာပါပြီကြာဆိုတော့ဆက်ဖြစ်တာတော့ဟိုကိုအောင်သိန်းလင်းကိုဆက်ပြီးတော့ recall လုပ်ခဲ့တဲ့3နှစ်လောက်ကစတာလုပ်ပါလေလို့တော့ကျွန်တော်မရှိသေးဘူး recall လုပ်ခဲ့တာပြန်ထမ်းပါလေကျွန်တော်ပြောတယ်အမကြဘူးနောက်ဟိုလာတင်းနိုင်တိုင်းဝင်ကျဟိုဥခင်စောတခါ recall လုပ်တယ်အဲကျွန်တော်လည်းမပြင်းလဲလုပ်ပါဆိုတော့အဲ့တော့သူတို့နာဂာကြီးပေါ့ဥခင်အောင်မြန်ဒါဒီလောကကော်မရှင်ဟိုလှုပ်ဆောင်ဖြစ်တဲ့ကြောင့်ကော်မရှင်နေဥပဒေဂျန်ရေးဆွဲတင်ပြပါဆိုတော့ကျော်လုံးကနှစ်နှစ်ကျော်တော့ကျွန်တော်တင်ထားတာပါဥပဒေဂျန်ရေးဆွဲတယ်တင်တယ်ပြီးရင်လူသားပြည်သူလေးလာဖက်ရှင်နေဆိုတော့တင်ထားတာကျွန်တော်ထည့်ထားတာပါအဲ့လိုကတဖြည်းဖြည်းဒီကော်လာအရာနဲ့တ ိုင်တဲ့လူတွေကို10ယောက်ရှိတော့ပါပြီ။အဲ့တော့ကျွန်တော်ဆိုလိုချင်တာကဟိုလွတ်တော်ကိုယ်စားလှယ်တွေကိုထိန်းចောင်းမဲ့ဟာကမရှိဘူးဖြစ်နေ။နော်ထိန်းចောင်းမှာသူ့ပြည်သူဟာပါ။ပြည်သူဖြစ်တဲ့ကြောင့်ဒီ recall လောက်ရှိဖို့တင်တယ်။ယနေ့ဖြစ်ပေါ်သော USGB ပြဿနာဆိုရင်ဒါအကဲအများပြည်သူလို့တော့ထိန်းចောင်းပေးထိုင်မယ်ဆိုရင်ဒီလိုကြီးကြေမဖြစ်နိုင်ဘူးလို့ဒီလိုဖြစ်ကျွန်တော်လူခန်းစားပြီးတော့ကျွန်တော်ကဒါ၄ချိန်မြောက်ကိုတင်လိုက်တာပါ။ဒီဟာကြီးဖြစ်သွားမှာဩအကဲဒါလေးရှိနေရင်တော့အဲလူတို့ကထိန်းပေးလိုက်ရင်တော့ကြည့်ကြံဖြစ်ဘူးဆိုတော့ကျွန်တော်တို့လည်းတွေးပြီးတော့ကျွန်တော်တင်တာပါနောက်ချက်ကပါလဲဆိုတော့ဖွဲ့စည်းပုံချေဥပဒေပြတ်တန်းတာဖြစ်တယ်ဖွဲ့စည်းပုံချေဥပဒေอ่ะเนาะလွတ်တော်ကိုယ်စားလုံးမပြန်လေယုံသိငုံရှိတယ်ဆိုရင်ဒီခွင့်ရအောင်လုပ်ပြရမယ်လုပ်တဲ့ဟာကလွတ်တော်ရဲ့တာဝန်ပဲအထို့တူပဲ390ခုမှာဒီဥပဒေပြတ်ထားရမယ်လို့ပြောတယ်အပြတ်ထားရမှာလွတ်တော်ရဲ့တာဝန်ပဲအဲအဲ့မှာသူတို့ကဘာလို့တော့ပြောတော့ allergy ဖြစ်နေလဲဆိုတော့ခါကြတယ်တိရနိုးဟိုကျွန်တော်လည်းပြောပါတယ်အဲဒါကျွန်တော်ဥပဒေကြံကော်မတီဆွေးနွေးမှာကျွန်တော်ကိုယ်တိုင်တက်ပြီးတော့ကျွန်တော်ဆွေးနွေးခဲ့ပူပါတယ်တိရနိုးမဆွေးရင်မနဲ့တိရနိုးကတော့ဟုတ်လားတိရနိုးညာကျွန်တော်စုံစမ်းတာမရှိပါဘူးစုံစမ်းတာမှားတယ်ဆိုရင်ပယ်ချလိုက်ပါမယ်နော်စုံစမ်းတာမှတ်ပြီဆိုရင်ခင်ဗျဒါစုံစမ်းရမရှိဘူးခုနပြောတယ်မဲပြန်ပေးရအောင်အဲ့ကျ50ရန်တော့အထက်ရနေခင်ဗျပြုတ်เสียကြောင်းမရှိဘူးနော်ဒါတော့ခင်ဗျတို့ရင်ဆိုင်ရဲရမယ်ကျွန်တော်ဒီလိုလုပ်တဲ့နေရာမှာလည်းခုမှခြေပတ်ကောင်းတွေတက်တည်ပြပိုင်ခွင့်တွေကျွန်တော်ရှိပါတယ်အဲကျွန်တော်ဆိုလိုချင်တာတော့ဒီ recall ကတော့နံပါတ်1တစ်ချက်ကတော့ဥပဒေပြဋ္ဌာန်းချက်ဖြစ်နေတယ်နော်ဥပဒေပြဋ္ဌာန်းချက်ကိုအကောင့်ထဲမပေါ်ဘူးဆိုရင်အကောင့်ထဲပေါ်အောင်ဆောင်ရွက်မပေးဘူးဆိုရင်အလွတ်တော်ရဲ့တောင်းဖြစ်နေတယ်နော်ပြောရင်တော့ဟုတ်လားပေးရတော့တောင်းကိုကျေးဇူးတော်မထမ်းဆောင်နိုင်ဘူးဆိုတဲ့သဘောတရားပါတယ်အဲတော့ဒီလိုလည်းကျွန်တော်ဖြစ်စီရပါအဲကျွန်တော်အနေနဲ့ကတော့ဟုတ်လားဒီကိစ္စကကျွန်တော်တရင်ဌာနတွေဒီလိုပါပဲလိုရဆွဲရည်တာပေါ့အခုရှင်မန်းကို impeach လုပ်ရှင်လို့ပြောတာလုပ်ဆရာမရှိပါဘူးလုပ်ဆရာလည်းမရှိပါဘူးဘယ်တော့မှလည်းမကြံတော့ပါဘူးဘယ်တော့မှမကြံတဲ့ရဲ့ချက်ချောဥပဒေပြောအောင်မယ်ဟလာအဲဒီမှာတစ်ခါကျတော့ new ဥပဒေတစ်ခါပြန်ပြောအောင်ပြုပြီးပေါ့ action လုပ်အောင်မယ်ဆိုတော့လိုရေးကင်နဲ့တဒန့်ကုန်သွားမှာတဒန့်ကုန်သွားမှာဆိုတဲ့ခါကျကျွန်တော်ဒါမို့သို့တော်လည်းပဲဒီလွတ်တော်ကြီးက recall လို့ယူပြတ်ထမ်းပြီးတော့ normal ဒီ recall လို့ ਨੇကိုကိုယ်စလေကိုလည်းထိန်းကြောင်းနိုင်ခွင့်ရှိတယ်ဆိုတာလွတ်တော်ကိုယ်စလေသိပြီးတော့မှန်မှန်ကန်ကန်ပေါ့လေအခုမှန်တော့မဟုတ်ပါဘူးเนาะမှန်မှန်ကန်ကန်လေးဖြစ်သွားရင်တော့ဘုကောင်းပါတိတိချေကနှစ်ကလည်းခုနလူတို့ရဲ့အခွင့်အရေးကိုလည်းမဆုံးဆိုးခြင်းမအောင်အဲတော့ကဖွဲ့စည်းပုံချေကဥပဒေပြဋ္ဌာန်းချက်ဖြစ်နေဒီပြဋ္ဌာန်းချက်ကဥပဒေပြဋ္ဌာန်းမယ်လို့ဆိုထားပါလေနဲ့မပြဋ္ဌာန်းဘူးဆိုတော့မကောင်းပါဘူးအဲဒီတဲ့ကြောင့်ကျွန်တော်ဟိုလေးပြတာပါပြောရင်တော့ဘယ်သူမှသာစီလိုတဲ့ဆန္ဒနာစီလိုဆန္ဒလုံးဝမရှိပါဘူး။ဒါပေမဲ့ဥရီပြတ်ထားရမယ်ဆိုတော့ကြောင့်ဒီဥရီပေါ်ပေါ်အောင်သာကျွန်တော်ဆက်ရတဲ့ဥရီကြောင့်ပါ။ကျွန်တော်မဆောက်ဘူးဆိုရင်ကျွန်တော်မပြောပါဘူး။ကျွန်တော်ဆက်ရတဲ့ဥရီဖြစ်တဲ့ကြောင့်ဒါလေးတော့ပြီးပြောင်းပြန်ထမ်းပေးပါလို့ကျွန်တော်တင်ခြင်းဖြစ်ပါတယ
်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကနေပြည်တော်မှာဒီကနေ့တီးတဲ့တွေ့ဆုံမေးမြန်းခဲ့တာကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ။ဒါနဲ့တစ်ဆက်တည်းမှာပဲတင်ပြချင်တာကမြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဥရောပသမ္မဂ EU တို့ဟာရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးနဲ့ပတ်သက်တဲ့နားလည်မှုစာကြွန်လွှာကိုဒီကနေ့နေပြည်တော်မှာလက်မှတ်ရေးထိုးခဲ့ပြီးဒီသဘောတူညီချက်အရဥရောပသမ္မဂရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးအဖွဲ့ EOM ကလာမယ့်ရွေးကောက်ပွဲကိုအပြည့်အဝလေ့လာစောင့်ကြည့်ခွင့်ရရှိတော့မှာဖြစ်ပါတယ်ဒီလိုနိုင်ငံတကာအဖွဲ့အစည်းတွေကိုစောင့်ကြည့်လေ့လာခွင့်ပြုတာဟာလာမယ့်ရွေးကောက်ပွဲကိုပွင့်လင်းမြင်သာမှုရှိစေမှာဖြစ်တာကြောင့်နိုင်ငံရေးပါတီတွေနဲ့ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကကြိုးစားလိုက်ကြပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော်ကိုမိုးစော်ကတင်ပြမှာပ
ါဟုတ်ကဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကိုလေ့လာစောင့်ကြည့်နိုင်ဖို့ရွေးကောက်ပွဲဆိုင်ရာလေ့လာစောင့်ကြည့်ရေးနဲ့ပတ်သက်တဲ့နားလည်မှုစာကြုံလွှာ MOU ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်နိုင်ငံတကာရွေးကောက်ပွဲလေ့လာသူများဆိုင်ရာတာဝန်ခံဒေါက်တာဒေါ်မြင့်ကြည်နဲ့မြန်မာနိုင်ငံဆိုင်ရာဥရောပသမ္မဂ EU တန်မတ်ကြီးရိုလန်ကိုဘီယာတို့ဒီကနေ့လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။နားလည်မှုစာကြုံလွှာလက်မှတ်ရေးထိုးပွဲအခမ်းအနားကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးလည်းတက်ရောက်ခဲ့ပါတယ်။ဒီသဘောတူညီချက်အရဥရောပသမ္မဂ EU ကရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးအဖွဲ့ EOM ကိုရွေးကောက်ပွဲမတိုင်မီမြန်မာနိုင်ငံကိုဆီလွတ်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်ပြီးဆုံးတဲ့အချိန်ထိလေ့လာစမ်းစစ်တာတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ်။နိုင်ငံတကာလေ့လာစောင့်ကြည့်ရေးအဖွဲ့တွေလာရောက်ဖို့အတွက်သဘောတူလက်မှတ်ရေးထိုးတာဟာ ပွင့်လင်းမြင့်တာမှုရှိစေရေးအတွက်ဆောင်ရွက်တာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြည်ပဆက်ဆံရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းထွန်းဦးကပြောပါတယ
်ကျွန်တော်ဒါကပွင့်လင်းမြင့်တာမှုဒါဆုံးဆုံးလုပ်နိုင်ခဲ့တဲ့အနေအထားပေါ့နော်။အားကြောင့်လဲဆိုလို့ရှိရင်ဒါနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေမှမဟုတ်ပါဘူးကျွန်တော်တို့ဒါပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေလည်းဒါကျွန်တော်တို့ဒါဖိတ်ခေါ်ပြီးဆိုတော့တရားဝင်အထူးမဲ့ပြုဟိုကကြားရေးထုတ်ပြီးတော့ပြုလို့ရှိရင်သူတို့အနေနဲ့ဒီ observer တွေလိုက်နာမယ့် code of conduct ရှိပါတယ်။ဆိုတော့ဒါဆိုဒီ code of conduct နဲ့ဒီသူတို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့စီမံခန့်ခွဲမှုတွေစရွေးကောက်ပွဲနဲ့ဒေသဒါရွေးကောက်ပွဲအပြီးဒါဟိုရုပ်ကပကလာရစီစီစီဆုံးဖြတ်တာဆိုတာဒါတွေအားလုံးကိုဟိုဒီရုပ်ကပဖြစ်နေတစ်ခုလုံးအစမှအဆုံးထိသူတို့စောင့်ကြည့်လေ့လာဟုတ်ရရှိမှာဖြစ်ပါလေ
EU ကထုတ်ပြန်တဲ့ကြေညာချက်မှာတော့ EU တန်မတ်ကြီး Roland Kobia ကလေးလာစောင့်ကြည့်ရေးအဖွဲ့ဆီလူရေးဟာ EU နဲ့မြန်မာနိုင်ငံရဲ့ကြေပြန့်တဲ့ဆက်ဆံမှုတွေတဲကအစိပ်ပိုင်းတရက်ဖြစ်ကြောင်းဒီထက်ဆင့်ပူးပေါင်းဆောင်ရွက်မှုတွေဟာနိုင်ငံရေးအသွင်ကူးပြောင်းရေးနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုခိုင်မာလာစေဖို့အတွက်ရည်ရွယ်ကြောင်းရွေးကောက်ပွဲလေးလာစောင့်ကြည့်တာဟာအလုံးပါဝင်နိုင်မှုပွင့်လင်းမြင့်သာမှုယုံကြည်လက်ခံနိုင်မှုတွေရှိတဲ့ရွေးကောက်ပွဲတွေကိုကူညီပံ့ပိုးခြင်းနဲ့ဥရောပသမ္မဂရဲ့ဆန္ဒကိုပြသတာဖြစ်တဲ့အပြင်ဥရောပသမ္မဂရဲ့မူဝါဒအစိပ်ပိုင်းလည်းဖြစ်တဲ့ဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးတွေကိုအားဖြည့်ဖို့ဖြစ်တယ်လို့ပြောဆိုကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဥရောပသမ္မဂ EU တို့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးတဲ့အပေါ်မှာဒီမိုကရက်တစ်ပါတီမြန်မာပြည်ရဲ့ဥက္ကဋ္ဌဦးသူဝေကအခုလိုသုံးသပ်ပြောဆိုပါတယ်
။ဟိုတုန်းကတော့အဲ့လိုဟိုစောင့်ကြည့်ဖွဲ့တွေမရှိဘူးနေနော်။2012ဘယ်စောင့်ကြည့်တာလဲရှိဘူးပေါ့နော်အခုတော့ပြင်စောင့်ကြည့်ကိုရှိတယ်ဆိုတဲ့ခါကျတော့ဘယ်သူပဲဖြစ်ဖြစ်ပေါ့ဗျာအစိုးရဖြစ်စီမြေသူဖြစ်ဖြစ်စီတရားဥပဒေအတိုင်းမှမကလုပ်ဖို့ကြည့်တာပေါ့နော်အဲနည်းနည်းပို့ပြီးတော့တရားမျှတလာမယ်လွတ်လပ်ရမယ်ဆိုတဲ့သဘောမျိုးတို့တူပေါ့ဗျာနော်ဆိုတော့ဘာလို့ပြောပြောပေါ့ဗျာဒီရုပ်ကွေးကြီးတစ်ခုကိုဒီလိုစောင့်ကြည့်ပြီးတော့မှန်လားမှန်မှဘူးလားတရားသလားမတရားဘူးလားဘယ်နေရာမှာရှိနေလဲဆိုတာဒီကိုဟိုအသေးစိတ်သိရဆိုတော့ပိုကောင်းတာပေါ့ဗျာအခုရုပ်ောက်ပွဲအတွက်လည်းကောင်းတာပေါ့နောက်လာမယ့်ရုပ်ောက်ပွဲတွေအတွက်လည်းကောင်းတဲ့အလုပ်လို့ကျွန်တော်တို့ယူဆပါတယ်ဗျာ
မြန်မာပြည်ရင်းကရွေးကောက်ပွဲလေးလာစောင့်ကြည့်ကြမဲ့လူမှုအခြေပြုဖွဲ့စည်းတွေကလည်းနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေပါဝင်လာတဲ့အပေါ်ကြိုဆိုကြပါတယ်ညူးမြန်မာဖောင်ဒေးရှင်းကရွေးကောက်ပွဲဆိုင်ရာအကြံပေးမတ်မြတ်နန္ဒာတင်းကတော့ EU စောင့်ကြည့်ရေးအဖွဲ့အပါအဝင်နိုင်ငံတကာအဖွဲ့တွေအနေနဲ့ရွေးကောက်ပွဲဆိုင်ရာလိုအပ်ချက်တွေကိုအရင်ဆုံးလေ့လာဖို့လိုအပ်ကြောင်းတိုက်တွန်းပါတယ်။
သူတို့တွေအနေနဲ့ပြည်သူလူထုခြားတဲ့ကိုတကယ်တမ်းသွားနိုင်ဖို့ပေါ့လေ။ဒီမျိုးပေါ်တော့ပဲဒီတိုင်းပဲသွားမယ်ပေါ့လေ။အဲ့လိုမျိုးလောက်တော့ကျွန်မမဖြစ်စေချင်ဘူး။ဒေတာစနစ်ကြီးကလေ့လာပြီးတော့မှဒီတိုင်းသားဒေတာတွေဒီအပြည့်ခက်ရဆဲထားတဲ့နေရာတွေတပ်ပြီးတော့ဒီရှေ့ပြောင်းလုပ်တာရှိတဲ့နေရာတွေပေါ့လေအဲ့လိုမျိုးအကုန်လုံးကိုဖြန့်ကျက်ပြီးတော့မှကျွန်တော်တို့ဒီစနစ်တကျနဲ့သွားပြင်နေနောက်ချက်ကတော့ဒီနိုင်ငံတကာအဖွဲ့တွေကလည်းအများကြီးပဲလေဆိုတော့အဲ့လိုသူတို့အချင်းချင်းကြားထဲမှာလည်းပဲဟိုတရား coordination တွေလုပ်ပြီးတော့မှတော့တယောက်မယောက်သေးတဲ့နေရာကိုကျောက်သွားမယ်ပေါ့လေသူတို့အဲ့လိုမျိုးလုပ်မယ်လို့လည်းကျွန်တော်တို့ထင်ပါတယ်ဒီ local အဖွဲ့တွေနဲ့လည်းပြည်ဆောင်တဲ့နဲ့ဟိုကြိုတင်ပြီးတော့ဒီရောက်ပွဲအချို့ကလာမှဖြစ်နိုင်ခြင်းရှိတဲ့ဒီဟိုဟာတွေအကုန်လုံးသူတို့ဒီဟိုဟာပေါ့ need assessment ကျွန်တော်တို့ကောက်ဆေးခြင်းနဲ့ပေါ့နော်
ဥရောပသမ္မဂ EU ကမြန်မာနိုင်ငံရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်တွေအတွက်ယူရိုငွေ10သန်းမြန်မာကျပ်ငွေတန်1000ကျပ်သတ်မှတ်အသုံးပြုနေပြီးရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ကဒီကူညီထောက်ပံ့ပေးတာတွေကိုပုံမှန်ထိရောက်ကောင်းမွန်စေမှာဖြစ်ကြောင်းလည်း EU အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအမေရိကန်နိုင်ငံအခြေစိုက်ကာတာစင်တာကိုလည်းရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအတွက်ခွင့်ပြုထားပါတယ်မြန်မာနိုင်ငံရေးလေးလာသုံးသပ်သူတွေကတော့လာမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံရေးအလှည့်ပြောင်းအတွက်အရေးပါတဲ့ရွေးကောက်ပွဲတစ်ခုဖြစ်လဲသုံးသပ်ထားကြပါတယ
်။သောရရှိမြတ်မြာ right to recall လို့ခေါ်တဲ့လွှတ်တော်ကုစရေတာဝန်ကနေပြီးတော့ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းနဲ့ပတ်သက်လို့ပြည်တော်စုလွှတ်တော်ကနေပြီးတော့ယာယီဆိုင်းငံ့ထားဖို့အခုဒီပတ်တွင်မှဆုံးဖြတ်မဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ဒီတိုင်းဆိုရင်တော့ဒီ right to recall ဥပဒေချမ်းဟာအခုလွှတ်တော်သက်တမ်းအတွင်းမှအတည်ပြုနိုင်ပွဲမရှိတော့ပါဘူး။ဒါမှမဟုတ်ဒီ right to recall ဥပဒေမရှိတဲ့အတွက်မဲဆန္ဒရှင်ပြည်သူလူထုရဲ့အခွင့်အရေးဆုံးရှုံးရပြီးတော့ဒီဥပဒေရှိမယ်ဆိုရင်လွှတ်တော်ကုစရေတွေကိုလူထုကနေပြီးတော့ထိန်းချုပ်ပေးနိုင်မှာဖြစ်တယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ကဗီဒီယိုမြန်မာပိုင်းနဲ့တည်ထံတွေ့ဆုံမေးမြန်းကမ်းမှာပြောဆိုသွားပါတယ်။ဒါကြောင့်မလို့ right to recall ဥပဒေရှိတဲ့မသိအခုဒီ right to recall ဥပဒေကြမ်းထဲမှာပါဝင်တဲ့အချက်လက်တွေနဲ့ပတ်သက်လို့အငင်းပွားဝယ်ရှိမရှိဒီအကြောင်းကိုလာမယ့်စနေညပိုင်းတဲ့အလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ရင်လည်းကိုဆွေးနွေးလိုတဲ့အကြောင်းအရာမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
နောက်ပြန်စနေည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့လှေစီးပြေးဒုက္ခသည်တွေပြန်ပို့မဲ့အကြောင်းကိုတင်ပြခြင်းပါတယ်။ရခိုင်ပြည်နယ်တွင်းမှာလာနေချီပြီးထိမ့်သိမ်းထားတဲ့လှေစီးပြေးတွေကပြင်စမအကြိမ်အဖြစ်နဲ့လှေစီးပြေး125ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထပ်ပြီးလက်ခံမယ်ဆိုတာကြောင့်ဒီရက်ပိုင်းအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးဖို့ရှိနေပါတယ်။ကြံရှိနေသေးတဲ့လှေစီးပြေးတရားကြော်ကိုလည်းမကြခင်ပြန်လည်လွှဲပြောင်းပေးနိုင်ဖို့မျှော်လင့်ကြောင်းအာဏာပိုင်တွေကပြောပါတယ်။ဆက်သွယ်မေးမြန်းတာတဲ့မတ်တင်ကြီးထိုက်ကပြောပြပါပါ။
အင်အားဝရီတိုင်ကန်းလွန်ပင်လေပြင်မှာဖမ်းဆီးရမိပြီးရခိုင်ပြည်နယ်တွင်းမှာထိမ့်သိမ်းထားတဲ့လှေစီးပြေး600ကျော်တဲကပြင်စမအတုပ်ဖြစ်နေ125ဦးတို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထပ်ပြီးတော့လက်ခံမယ်ဆိုတာကြောင့်ဒီလ25ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်လွှဲပြောင်းပေးဖို့ရှိပါတယ်။မောင်နှောခရိုင်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနရဲ့ဌာနမှူးဦးစောနိုင်ကအခုလိုပြောပါဗျာ။
125ရောက်ပေါ့။ဟုတ်ကူလား25နေ့ဒီလ25နေ့ပေါ့။အခုအခုလည်း25နေမှာကျွန်တော်125ရောက်ကိုပဲလက်ပေးလိုက်လို့ရှိရင်တော့100နဲ့တယောက်ပြန်ပါဘူးလား။သူကဒီလိုကောင်းဆုံးကစီစီပြီးလို့ရှိရင်တော့ဘင်္ဂလားဒေ့ရှ်တိုင်းရုံကိုသူကပြင်ပြရတယ်။ဘင်္ဂလားဒေ့ရှ်တိုင်းရုံကတခါဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးကိုသူကအကြောင်းကြားတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးကတခါမှထပ်ပြီးတော့သူတို့ဒီဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဌာနရှိတယ်။အဲ့ကိုအကြောင်းကြားတယ်။ပြည်ထောင်စုဝန်ကြီးဌာနမှာရှိတဲ့ဒီ immigration police လို့ခေါ်တဲ့ဒီအဖွဲ့အစည်းအားအကြီးကြီးမှာသူတို့ရဲ့လက်စာမှန်အကုန်လက်ရှိနေတာပေါ့။အဲ့တော့အကြီးတော့900ကျော်လောက်ရှိတဲ့ခါကျတော့လည်းများတယ်ခါကျတော့စီစီရတဲ့ပိုင်းမှာသူတို့ကြားတဲ့ပိုင်းရှိပါတယ်။သူတို့ကလို့ CCP မှာသူကဖြတ်လိုက်ပေါ့ပထမကျွန်တော်တို့အတုတ်ကဟို150နောက်ဒုတိယတော့39ရောက်တတိယတော့155ရောက်စတုတ္ထတော့159အခုကျွန်တော်တို့ပေါ်ကလာ15ဒီမှာပြည်စမအတုတ်ကတော့ကျွန်တော်တို့155ပေါ့
စကမ်းမှာထိမ့်သိမ်းထားရတဲ့လေစီးပြေအားလုံးတို့ကိုတော့ဘင်္ဂလားဒေ့ရှ်ကောင်စစ်ဝင်ရုံးကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တဲ့အကြောင်းအတည်ပြုထားပြီးဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးဌာနဘက်ကအတည်ပြုချက်ကိုစောင့်ဆိုင်းနေရတာဖြစ်ပါတယ်လူမျိုးရေးထီခေုံနေဖြစ်ထားတဲ့ရခိုင်ပြည်နယ်တွင်းမှာအရင်တုန်းကတော့ဒီလှေစီးပြေးတွေကိုရခိုင်ပြည်နယ်တွင်းမှာလက်ခံတာကြောင့်ရခိုင်ဒေသခံတချို့ဆန္ဒပြခဲ့ကြသေးတာဖြစ်ပါတယ်။ဒါ့ပေမဲ့အခုနောက်ပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကစစ်စစ်ပြီးပြန်လည်လက်ခံလာတဲ့အတွက်ကြောင့်ဒေသရင်းမကြေမနက်ဖြစ်မှုတွေလျော့ပါသွားတယ်လို့လည်းမောင်တော်ခရံလွေးမှုကြီးချက်ရင်းနဲ့ပြည်သူအင်အားဦးစီးဌာနရဲ့ဦးစီးမှုဦးစောနိုင်ကပြောပါတယ်။
အရင်တော့မကြည့်နိုင်မှုတွေဖြစ်ကြပါကျွန်တော်ဒီဘိုင်းတိုင်းလောင်းဘိုင်းကြီးအခုနောက်ပိုင်းတော့အဲ့ဒီတိုင်းမကြတော့ဘူးကျွန်တော်တို့တက်ပြဲနေတော့ဟောကျွန်တော်တို့တက်ပြဲနေတဲ့အခါကျတော့အခုနောက်ပိုင်းတော့အားအရမရှိတော့ပါဘူးဒါတော့တကယ်လည်းကျွန်တော်တို့ကအခုလောနောက်ပိုင်းမှာပြီးတော့လဲဆိုတော့လေဒီတိုင်းလောင်းဘိုင်းကတိလာတဲ့အခါကျတော့ဟောဖြစ်တော့မကြည့်နိုင်မှုတွေမရှိတော့ပါဘူး
မလေးရှားနိုင်ငံစီကိုဥတီထွက်ခွာကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလှေစီးပြေးတွေဟာအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကကန့်ကွက်ခွင့်မပေးတာကြောင့်ပင်လယ်ပြင်အတွင်းမျောပါခဲ့ပြီးတဲ့နောက်မြန်မာပင်လယ်ကမ်းရိုးတန်းတွေမှာလှေစီးပြေးတွေကိုမြန်မာရေတပ်ကကယ်ဆယ်လိုက်ရတာဖြစ်ပါတယ်။နှစ်ကြိမ်တိုင်တိုင်ကယ်ဆယ်လိုက်ရတဲ့လှေစီးပြေးတစ်ထောင်လို့နေပါတယ်မှာတော့အများစုကအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံသားတို့ဖြစ်ကြပါတယ်ရှင်။
မတ်တင်ကြီးတိုင်းဆက်သွယ်စုံစမ်းတင်ပြခဲ့တာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်ဗဟိုစာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဒီမှာစနေကြိမ်ည9နိုင်ခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နိုင်အထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9329လိုင်းနူမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကန္တာကိုတင်ဆက်တဲ့အခါမှာတော့
လက်တလုံးမှာတော့ဒါနိုင်ငံတိုင်းမှာများသောအားဖြင့်ကျွန်တော်တို့ဒီတောက်ရည်တန်းပေါ့နော်တောက်ရည်တန်းကိုတော့ကျွန်တော်တို့ဒါချက်ချင်းလည်ငင်းပြည်တယ်ဒါရပ်ပိုင်းအတွင်းဒါတက်ရှင်တန်နိုင်မှုအတွက်ပေါ့နောက်တစ်ပိုင်းမှာဗာလဲဆိုတော့ဒီရေကို
နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့နီးပညာကဏ္ဍမှာစောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့အမျိုးသမီးကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီအမေရိကန်စစ်တပ်မှာလက်ရွေးစင်အထူးထပ်ဖွဲ့ဝင် Elite Ranger အဖြစ်အမျိုးသမီး2ဦးအောင်မြင်စွာကျောင်းဆင်းနိုင်ခဲ့ပြီဖြစ်တဲ့အတွက်သမိုင်းမှတ်တိုင်ထူနိုင်ခဲ့ပြီဖြစ်ပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားတာကိုနားဆင်နိုင်ပါပြီ။'Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, 'cause you've deepened the conviction in my soul.
Two remarkable women are among the 96 remarkable people who graduated. They're the first two women to pass through this elite proving ground.For military leadership.
ထူးချုံပြောင်မြောက်လာတဲ့အမျိုးသမီး2ဦးဟာထူးချုံနဲ့တင်နန်းသား96ဦးထဲမှာပါဝင်ပါတယ်။သူတို့2ဦးဟာလေရွေးစင်အထူးတပ်ဖွဲ့မှာပထမဦးဆုံးကျောင်းဆင်းခဲ့တဲ့အမျိုးသမီး2ဦးဖြစ်တဲ့အပြင်သူတို့ဟာစစ်တပ်မှာဦးဆောင်ကြရမှာပါ။ဒီလောက်ကြမ်းတမ်းခက်ခဲလာတဲ့တင်နန်းကိုအောင်မြင်စွာဖျက်ချော်နိုင်ခဲ့တဲ့အမျိုးသမီးတွေကိုရောအမျိုးသားတွေကိုပါကျွန်တော်ချီးကျူးပါတယ်
။အဲ့ဒါကတော့ကာကွယ်ဝင်ကြီး Ash Carter ကအမေရိကန်စစ်တပ်မှာလေရွေးစင်အထူးတပ်ဖွဲ့ဝင် Elite Rangers တွေအဖြစ်အမျိုးသမီးဦးတင်နာအောင်မြင်တဲ့အကြောင်းချီချူးပြောကြားသွားတာပါအခုလိုသမိုင်းတင်တဲ့အမျိုးသမီး2ဦးကတော့ဘယ်သူပါလဲပိုဂျီခရစ်စတန်ဂရီးစ်နဲ့ဒူဘိုရှေးဟေဝေတို့ပဲဖြစ်ကြပါတယ်သူတို့ဟာအမေရိကန်စစ်တပ်ရဲ့ Elite Ranger လို့ခေါ်တဲ့လက်ရွေးစင်အထူးတပ်ဖွဲ့ဝင်တွေဖြစ်ဒီတစ်ပတ်ကျောင်းဆင်းပွဲမှာတခြားအမျိုးသား94ဦးတို့နဲ့အတူအောင်လက်မှတ်တွေရကြမှာဖြစ်ပါတယ်လက်ရှိအမေရိကန်စစ်တပ်ရဲ့လက်ရွေးစင်အထူးတပ်ဖွဲ့ဝင်Elite Ranger တင်နန်ကိုဂျော်ဂျီပြည်နယ် Fort Benning ခံတပ်မှဧပြီလကစတင်ခဲ့ရမှာအမျိုးသား382ဦးနဲ့အမျိုးသမီး19ဦးတို့တက်ရောက်ခဲ့ကြပါတယ်တင်နန်သူတင်နန်သားတွေအနေနဲ့တင်နန်ခက်ခဲလာတဲ့လေ့ကျင့်မှုတွေကိုပြုလုပ်ရတာလည်းဖြစ်ပါတယ်ပထမဦးဆုံးကိုလေချင်းခံရေးကိုစစ်ဆေးရမှာPush-ups လို့ခေါ်တဲ့ဒိုက်ထိုးပေါင်း49ကြိမ် Sit-ups လို့ခေါ်တဲ့အိပ်ထမတ်တင်အကြိမ်ပေါင်း59ကြိမ်နဲ့ငါးမိုင်ကိုမိနစ်40နဲ့အရောက်ပြေးရတဲ့အပြင်ရေကူးပြရတာတောင်ကြားတွေကိုဖြတ်တန်းရတာအပြင်12မိုင်ခီးကိုလည်း3နာရီနဲ့ခြေလျင်လျှောက်ကြရတာဖြစ်ပါတယ်တားဆီးဖြတ်ကျော်မှုတွေလို့ခေါ်တဲ့ခက်ခဲတွေဆန်းတန့်မှုကိုလည်းပြုလုပ်ကြရမှာလေးရကြားတောင်ပေါ်မှာစီးရီးလေ့ကျင့်မှုတွေအပြင်လေဒီနဲ့ခုံချတာရဟရင်ကနေလေချောင်းတိုက်ခိုက်မှုတွေလုပ်ရတဲ့အပြင်29ရက်ကြာအစမ်းတိုက်ပွဲဝင်ကင်းလှည့်ဓာတ်တွေကိုလည်းပြုလုပ်ခဲ့ကြရတာဖြစ်ပါလေခုလိုချွေသွေးမျက်ရည်နှင့်ဖြတ်ကျော်ခဲ့ရတဲ့62ရက်ကြာတင်တန်းအပြီးမှာတော့မြို့သား380ဦးကနေ94ဦးပဲကျန်ပြီးအမျိုးသမီး19ဦးကနေ2ဦးပဲကျန်ကတင်တန်းကိုအောင်မြင်ခဲ့ကြတာဖြစ်ပါလေခုလိုတမိုင်းတင်တဲ့အထူးတပ်ဖွဲ့ဝင်တင်နန်းကိုအောင်မြင်ခဲ့တဲ့အမျိုးသမီးနှစ်ဦးကိုသတင်းတောက်တွေကမေးရမှာတော့ဘိုဂျီခရစ်စတန်ဂရီးစ်ကသူ့ရဲ့အောင်မြင်မှုကိုဂုဏ်ယူကြောင်းခုလိုပြောပါတယ
် I would say that it's definitely awesome to be part of the history of a ranger school in general so graduating with these guys.
Ranger အထူးလက်ရေးစင်တပ်ဖွဲ့တင်နန်းကိုအခြားတင်နန်းသားတွေနဲ့အတူအောင်မြင်ခဲ့ပြီးတော့တမိုင်းမှတ်တမ်းတင်နိုင်ခဲ့တဲ့အတွက်ကျွန်မတိတ်ကိုဝမ်းသာမိပါတယ် အခြားတင်နန်းသား90ကျော်ရုံးနဲ့အတူတင်နန်းဆင်းနိုင်ကြတာဟာကျမဘဝမှာမိမရနိုင်တဲ့ဖြစ်ရက်ဖြစ်မှာပ
ါဒုဘိုရှေဟေဘကလည်းသူ့ရဲ့ခံယူချက်ကိုအခုလိုရှင်းပြခဲ့ပါတယ်
I've definitely wanted to come to Ranger School for the last couple of years since I learned about it. I had a lot of mentors and peers that were training up to go.
ဒီမှာနေဒီ Ranger တင်တန်းကျောင်းအကြောင်းကိုစသည့်ကလေးကတက်ချင်နေခဲ့တာပါ။ကျမကိုလမ်းပြအကြံပေးခဲ့ကြတဲ့လူတွေရှိသလိုလောက်ဖော်ကင်ဘက်တွေကလည်းအားပေးခဲ့ကြပါလေ။ကျမလည်းအားတက်လာပြီးကျမကိုကျမအကောင်းဆုံးဖြစ်အောင်ကြိုးပမ်းဖို့တန်တိထန်ချမှတ်ခဲ့တာပါလို့ဒူဘိုချေဟေဘကပြောခဲ့တာဖြစ်ပါလေ။ခုလိုကြမ်းတမ်းခက်ခဲလာတဲ့တားဆီးဖြတ်ကျော်စမ်းသပ်မှုတွေကိုအောင်မြင်ခဲ့ပြီမဲ့လို့လေတင်တန်းဆင်းနေစဉ်အတွင်းလက်မြောက်အရှုံးပေးလို့တဲ့စိတ်မဖြစ်မိဘူးလားလို့သတင်းတောက်တွေကမေးရမှာတော့ဘူဂျီခရစ်စတန်ဂရိစ်က
Seriously considering quitting throughout the course I think I would be
စီးရင်လေးချင်းမှုတွေပြုလုပ်တော့ကျမအနေနဲ့တင်တန်းကနေနှုတ်ထွက်ဖို့မစင်းစားမိဘူးလို့ကျမပြောရင်မှားမှာပေါ့တင်နန်းတလျှောက်မှာတော့တင်နန်းသားတိုင်းတစ်ချိန်ချိန်မှာတော့လက်လျှော့လူစိတ်ဖြစ်ကြတာတွေ့ရပါတယ်ဒါပေမဲ့ကျမတခြားတင်နန်းသားတွေကိုကြည့်လိုက်တဲ့အခါတော့သူတို့လည်းကျမလိုပဲရုန်းကန်ပြီးအခြေအနေမလှဖြစ်နေကြတာတွေ့ရတော့ကျမလည်းအမလျှော့တော့ဘူးပေါ့
အလားတူပဲဒူဘိုချေဟေဘကလည်းသူ့ရဲ့သဘောထားကိုပြောကြည့်ရမှာတော
့ I never seriously considered it I definitely had some low points particularly in the swamps in Florida but I never actually
တင်နန်းကနေစိတ်ကြကြလို့ထွက်ဖို့ကျမတို့လေးလေးနဲ့စဉ်းစားခဲ့တာမျိုးမရှိပါဘူး။ဒါပေမဲ့အထူးသဖြင့် Florida မှာရွှေနှင်းတွေကြားတဲ့လေ့ကျင့်တင်နန်းဆင်းနှုန်းကတော့ဒီအတွေ့စိတ်ကူးတွေဝင်ခဲ့မိပါတယ်။ဒါပေမဲ့လို့သိခဲ့လို့တင်နန်းကနေထွက်ရမယ့်အခြေအနေအထိတော့ကျမမရောက်ခဲ့ပါဘူးလို့ဒူဘိုဟေဗေကသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။ခုလို့ American လက်ရွေးစင် Ranger တပ်ဖွဲ့ဝင်တွေအဖြစ်တင်တန်းတက်နေစဉ်မှာအမျိုးသမီးတွေပါဝင်တဲ့အတွက်ကြောင့်လည်းသူတို့ကိုလာရောက်လေ့လာအကဲခတ်ဖို့အမျိုးသမီးစစ်အရာရှိတွေကိုတာဝန်ပေးခဲ့တာတွေရှိပါတယ်။စောင့်ကြည့်ကဲခတ်ဖို့တာဝန်ပေးခြင်းခံရသူတဦးကတော့ရာဂန်ဘူစင်ဒီယာဗလာဒီပဲဖြစ်ပါတယ်။သူကသူ့ရဲ့အမြင်ကိုမျှဝေခဲ့ရမှာတော့
These females on with its it's definitely a humbling experience.
ကျမအနေနဲ့သူတို့နှစ်ဦးရုန်းကန်ကြိုးပမ်းနေတာကိုတွေ့ရတာစိတ်ထဲမှာဂုဏ်ယူမိပါတယ်။ဒီအမျိုးသမီးနှစ်ဦးတင်တန်းအောင်မြင်ခဲ့တာတွေ့ရတော့ကျမတိတ်ကိုအားရကျေနပ်မိပါတယ်ရှင
်ခုလိုအမေရိကန်စစ်ဖက်မျိုးသမီးနှစ်ဦးတမိုင်းတင်တဲ့ Elite Ranger လက်ရွေးစင်အထုတပ်ဖွဲ့တင်တန်းကိုအောင်မြင်ခဲ့ကြပြီးမဲ့လို့လေသူတို့အနေနဲ့လက်ရှိတင်တန်းသားတွေဖြစ်တဲ့အမျိုးသားတင်တန်းသားတွေနေတူ Ranger တပ်မ85ကိုချက်ချင်းဝင်ခွင့်ရကြမှာတော့မဟုတ်ပါဘူးတိုက်ပွဲဝင်တွေအဖြစ်သူတို့ကိုလက်ခံဖို့လက်မခံဖို့ဆိုတာကိုကာကွယ်ဝင်ကြီး Ash Carterney နဲ့လာမယ့်အောက်တိုဘာလမှာဆုံးဖြတ်ဖို့ရှိပြီးဒီနှစ်ကုန်မှာတော့နောက်ဆုံးအတည်ပြုချက်ကိုကာကွယ်ဝင်ကြီးဌာနကပြုလုပ်ဖို့ရှိတဲ့အကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
You can bend but never break me cause it only ဒေါ်လနာသန်တင်ဆက်တဲ့အမျိုးသမီးကန္နာကိုနားဆင်ကြရတာပါခင်ဗျာအခုတခါအလှည့်ကြတာကသူရဆုံလင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ် Rock and Roll ဂီတဘယင်းလို့တင်စားခေါ်ဝေါ်ကြတဲ့ကဘာကျော်ရုပ်ရှင်မင်းသား Elvis Presley ဟာအသက်42နှစ်အရွယ်ငယ်ရွယ်စဉ်အချိန်မှာတည်ဆုံသွားခဲ့ပါတယ်လွန်ခဲ့တဲ့အနှစ်40နီးပါးကကွယ်လွန်ခဲ့တဲ့သူဟာဒီအချိန်ခါအဲ့ဒီအချိန်ခါတုန်းကအထူးသဖြင့်ငယ်ရွယ်သူအမျိုးသမီးတွေကြားရေပန်းစားခဲ့သူလည်းဖြစ်ပါတယ်အခုအချိန်ထိလည်းသူပရိသတ်တွေဟာ Presley ကွယ်လွန်ချိန်ရောက်တိုင်းသူ့ရဲ့ Graceland ဆိုင်အိမ်မှာအမှတ်တရဆူတောင်းပွဲတွေလုပ်ကြသလိုသူ့ရဲ့အထင်အမှတ်ပစ္စည်းတွေကိုလာရောက်ပြီးလေလံတင်ရောင်းချတာတွေလည်းပြုလုပ်ကြတဲ့အကြောင်းဒီသတင်းမှတ်သူရဆုံလင်းအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်နဲ့အတူမတ်ဆူမွန်ကကူညီတင်ဆက်ပေးတာပါတယ်
အခုဒီဘက်အစီအစဉ်ကိုတော့တချိန်ကကြော်ကြားခဲ့တဲ့ Rock and Roll ဘယင်ဂီတပညာရှင်အစိုးကျော်ကြီးတယောက်အကြောင်းကိုတင်ပြပေးခြင်းပါတယ်မဆုမွန်ရေ
ဒီကဘာလုံးကကြိုက်နှစ်သက်တဲ့အစိုးတော် Elvis Presley ဟာ1989ခုနှစ်ဩဂတ်လ16ရက်နေ့မှာကွယ်လွန်ခဲ့တာနဲ့ပတ်သက်လို့အသံလွှင့်ဌာနကနေအခုလိုကြေညာခဲ့ပါတယ
် Elvis Presley dead at the age of 42 I'm John Meyer
Elvis Presley ဟာအသက်42နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။ကျွန်တော်ကတော့ဂျွန်မိုင်ယာပါ။တနက်စီပြည်နယ် Memphis မြို့က Baptist ဆေးရုံမှာ Elvis Presley ကွယ်လွန်ခဲ့ပါတယ်။သူဟာအသက်42နှစ်သာရှိပါသေးတယ်။ Presley ဟာ4ဒေါ်လာတန်စတူဒီယိုကိုဒေါ်လာတန်းနဲ့ချီတန်းနဲ့ဂီတာထုတ်လုပ်ဖြန့်ချီတဲ့လုပ်ငန်းကြီးအဖြစ်လဲပြောင်းလဲအောင်ဆွမ်းဆောင်နိုင်သူပါ။အသက်ရှူကြတာကြောင့်ဒီကနေ့နေ့လည်းမှာဆေးရုံကိုခေါ်သွားရပါတယ်လို့သတင်းတော်ဂျွန်မိုင်ယာကပြောသွားတာပ
ါနှလုံးပုံမှန်အလုံးမလုပ်တာကြောင့်အခုလိုအချိန်ကောင်းမှကွယ်လွန်သွားတာဖြစ်ပါတယ်အရက်နဲ့ဆရာဝန်တွေပေးထားတဲ့ဆေးရော့တောက်မိတာကြောင့် Elvis Presley တည်ဆုံးတာဖြစ်တယ်လို့တည်မှုတည်ခင်းဆိုင်ရာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ
် Left Me Tender ဆိုတဲ့အချစ်သချင်းအပါအဝင်ရိုးရာကြီးလေသချင်းတွေဘာသာရေးသချင်းတွေနဲ့blues guitar တချင်းတွေကိုဖန်တီးတည်ဆောက်ခဲ့တဲ့ Presley ဟာအဲ့ဒီအချိန်ကငယ်ရွယ်သူအမျိုးသမီးတွေကြားအထူးရေပန်းစားခဲ့ပါတယ်။ဒါပေမဲ့တချို့တချင်းတွေမှာလိန်အသားပေးကိစ္စတွေတည်ဆောက်မှုတွေရှိလာတာကြောင့်မိဘတွေရဲ့ပြစ်တင်ဝေဖန်မှုကိုလည်းသူခံခဲ့ရပါတယ်။ဘလို့ပဲဖြစ်ဖြစ်မြူးကြွတဲ့ဟန်ပန်နဲ့ဖျော်ဖြေတဲ့ style ပျော်ပျော်ပြက်ပြက်တောက်ပတဲ့လက်ဝတ်လက်စားတွေနဲ့စမ်းသစ်တဲ့အဝတ်အစားပုံစံတွေဟာစစ်ပီးခေတ်ကာလအပြောင်းလဲကိုလူလာတဲ့လူငယ်တွေကြားမှာခက်စားပါတယ်။
Love me tender, love me sweet, never let me go. You have made my life complete, and I love you so. Love me tender, love me true.
Elvis Presley ကွယ်လွန်တဲ့အချိန်မှာအမေရိကန်ပြည်ထောင်စုမှာသူဟာအခကျင်းငွေအများဆုံးရရှိတဲ့ပညာရှင်တစ်ဦးဖြစ်ပါတယ်။သူဆိုခဲ့တဲ့သချင်းဓာတ်ပြားပေါင်းတန်း900လောက်ထိရောင်းချခဲ့ရတဲ့အအောင်မြင်ဆုံးအဆိုတော်တစ်ဦးဖြစ်တဲ့အပြင်ရုပ်ရှင်ကားပေါင်း30ကျော်မှလည်းပါဝင်သရုပ်ဆောင်သူတစ်ဦးပါ။ဒါပေမဲ့လည်း1982ခုနှစ်အိမ်ထောင်နဲ့ကွာရှင်းပြက်ဆဲပြီးတဲ့နောက်သူအထီးကျန်ဖြစ်သွားပြီးတော့ဆေးဝါးတွေကိုသုံးစွဲနေခဲ့ပါတယ်။
သူပြည့်သက်တော်တော်များများကတော့ Memphis မြို့မှာရှိတဲ့ Presley ရဲ့ In Grace Land ကိုသူကွယ်လွန်ခဲ့တဲ့နှစ်ပတ်လည်အချိန်ရောက်တိုင်းသွားရောက်လဲပတ်လို့ရှိပါတယ်။အဲ့ဒီထဲမှာသူဂီတဖန်ဆားမှုကိုခံရတဲ့တခြားနိုင်ငံကလူတွေလည်းပါဝင်ပါတယ်။ Presley ဟာသူအသက်ရှင်စဉ်အခါကတခြားအိမ်တွေရှိပေမဲ့ Grace Land အိမ်မှာပဲနှစ်ပေါင်း20လောက်အဓိကနေထိုင်ခဲ့ပါတယ်။သူမွေးဖွားရာတူပလိုမြို့ကနေငယ်ပယ်စဉ်အချိန်မိဘတွေနဲ့အတူ Memphis မြို့ကိုပြောင်းလာခြင်းကတည်းကသူဟာဒီမျိုးမှာအိမ်ဝဲပြီးတော့အခြေချနေထိုင်ဖို့စိတ်ကူးရှိခဲ့ပါတယ်။အခုအခါမှာတော့ Elvis Presley ကိုချစ်ကြသူတွေကသူကွယ်လွန်ခြင်းရောက်တိုင်းအဲ့ဒီ Graceland ဆိုင်ရင်ကြီးမှာမီးထိုးဆူတောင်းပွဲတွေလည်းကျင်းပကြတယ်လို့ဆိုပါတယ်မဆုမွန်ရဲ့
။ဒါနဲ့တစ်ဆက်တည်းပဲအဲ့ဒီလိုနေ့တွေမှာပြုလုပ်တဲ့လေလံတင်တဲ့ရောင်းချပွဲအကြောင်းကိုလည်းပြောပြပေးပါအောင်ကိုအောင်ရဲ့
။ကောင်းပါပြီခင်ဗျာ။အရင်အချိန်တွေထက်ခုတစ်ချိန်ပြုလုပ်တဲ့ပစ္စည်းအမျိုးအစားကပိုးဆုံးပါတယ်။ပစ္စည်းပေါင်း184မျိုးပါဝင်ပြီးအဲ့ဒီအားလုံးတန်ဖိုးဟာအမေရိကန်ဒေါ်လာသက်တမ်းကျော်ဖို့ရှိတယ်လို့ဆိုပါတယ
်။ This will be our third auction at Graceland where third party
Graceland ကတတိယအကြိမ်ဒီလေလံပွဲကို Elvis ရဲ့တကယ့်ပစ္စည်းအစစ်အမှန်တွေယူလာပါလိမ့်မယ်။တကယ့်ပစ္စည်းအစစ်အမှန်ဟုတ်မဟုတ်ခွဲခြားပြီးနောက်မှာတော့လေလံပွဲမှာထည့်သွင်းရောင်းချမှာပါ။ရောင်းသူကဝယ်သူကပါ Elvis ရဲ့ပစ္စည်းဟုတ်မှန်ကြောင်းသက်တေကန်လက်မှတ်ကိုပေးမှာပါလို့လေလံပွဲကျင်းပသူတဦးဖြစ်တဲ့ Kevin Khan ကပြောတော်တာ
ပါ Presley ကွယ်လွန်ခြင်းအထိမ့်အမှတ်လေလံပွဲမှာ Graceland မှာမကျင်းပခင်ကတည်းကပစ္စည်းတွေကို online ကနေတဆင့်နဲ့လေလံစွဲခွင့်ရှိပြီးတော့နောက်ဆုံးလေလံပွဲနေ့ကျရင်တော့ဘယ်သူကဈေးအများဆုံးပေးပြီးတော့အနိုင်ရလဲဆိုတာကိုကြေညာတာပါဒီလေလံပွဲကိုဘယ်သူမဆိုလာရောက်ရောင်းချနိုင်ပေမဲ့လို့ Lisa Marie Presley စုဆောင်ထားတဲ့ပစ္စည်းတွေနဲ့ Graceland စာအိမ်ကြီးကိုတော့ရောင်းချမှာမဟုတ်ပါဘူး
In terms of bidders, we're going to have folks from around the world bidding online.
လူကိုယ်တိုင်လာတဲ့သူတွေရှိတယ်လို့ online ကနေလည်းလေလံဆွဲတဲ့သူတွေရှိပါတယ်။သူတို့အားလုံးဟာ Elvis ရဲ့ပေးသက်တွေမဟုတ်ဘဲဂီတစုဆောင်သူတွေ pop ယဉ်ကျေးမှုဂီတနဲ့ပတ်သက်ပြီးမြန်နိုးသူတွေလည်းပါဝင်တယ်လို့ Kevin ကရှင်းပြသွားတာပါ
။မနေ့ကလေလံပွဲတုန်းကရောင်းချမဲ့ပစ္စည်းတွေကနည်းပေမဲ့လို့ Presley ရဲ့1989ခုနှစ် model Cadillac Celebrate ပါဝင်ပါတယ်ဒီနေ့မှာတော့လေလံပစ္စည်းတွေမှာကားမပါပေမဲ့ပစ္စည်းအမျိုးအစားကများတာကြောင့်အကျိုးအမြတ်ပိုရမယ်လို့မျှော်လင့်ထားတာပါ။
အလုံးတက်နိုင်လောက်တဲ့တန်ဖိုးရှိတဲ့ပစ္စည်းတွေကိုစပြီးတော့ကြိုက်စေးပေးထားနိုင်ပါပြီ။ဒါပေမဲ့တကယ်လေလံဖွင့်ပြီဆိုမှဘယ်သူနိုင်လဲဆိုတာကိုသိမှာပါ။လွန်ခဲ့တဲ့အချိန်တွေတုန်းက တချို့ပစ္စည်းတွေဆိုရင်သိတ်အများကြီးဈေးရမှာလို့ထင်မှတ်ထားပေမဲ့ဒေါ်လာ2000လောက်အထိရခဲ့တာလည်းရှိပါတယ်။ဒါကြောင့်လေးလံပွဲပါဝင်သူတွေထဲမှာရောင်းမဲ့သူတွေဘက်ကရောဝယ်မဲ့သူတွေဘက်ကရောဒီပစ္စည်းကိုဘယ်လောက်ထိအောင်လိုချင်တဲ့အာသီသစိတ်ရှိပြီးဈေးပေးမလဲဆိုတဲ့ပုံမှန်မူတည်ပါတယ်လို့ကေဗင်ကပြောပါတယ်။ Graceland ဆိုင်ရဲ့ညွှန်ကြားရေးမှူးလော်ရာ ဖစ်ကတ်ကတော့ Presley ဟာအင်မတန်အပေးအကန့်ရရောသူလို့ဆိုပါတယ်။ဒါကြောင့်သူတစ်ချိန်ကသူများတွေကိုပေးကမ်းခဲ့တဲ့ပစ္စည်းတွေဟာဒီကိုပြန်ရောက်လာပြီးတော့နောက်တစ်ခါတခြားလူချင်းတဲ့သူတွေစီကိုပြန်ရောက်သွားတယ်လို့ဆိုပါတယ
် You're really connecting collectors with something that they want something that they're passionate about
ကိုလိုချင်တဲ့ပစ္စည်းဝယ်ယူစုဆောင်တဲ့သူတွေကိုဒီနေရာကနေအဆက်အသွယ်လုပ်ပေးနိုင်ပါတယ်ဒါကြောင့်လူတစ်ယောက်ကနေတခြားတစ်ယောက်စီကိုလက်ဆင့်ကန်လွှဲပြောင်းပေးလိုက်ပါတယ်အဲ့ဒီလိုမျိုးလုံနိုင်တာကြောင့်လေဒီလေလံပွဲကိုလာတဲ့သူတွေကအတော်လေးကိုစိတ်လှုပ်ရှားပျော်ရွှင်ကြပါတယ်လို့လော်ရာကပြောသွားတာပ
ါဒီလေလံပွဲမှာလာရောက်ရောင်းချတဲ့ပစ္စည်းတွေတဲ့ Presley လက်မှတ်ထိုးထားတဲ့ရှက်အင်ဂျီတထည်ဟာအတော်လေးထူးကြတယ်လို့လော်ရာကပြောပါတယ်အဲ့ဒီအင်ဂျီကို1983ခုနှစ်တုန်းကကင်းတောက်လူငယ်တွေအတွက်အထူးစုကြီးအနေနဲ့ Presley ကပေးခဲ့တာပါဒေါ်လာ8000နဲ့12000ကျားလောက်ဈေးရလိမ့်မယ်လို့ခန့်မှန်းထားပါတယ်
Presley ဟာအချိန်တော်ကြာသူပေါင်းသင်းခဲ့တဲ့သူ့ရဲ့တငယ်ချင်း Sammy Davis Jr. ကို1983ခုနှစ်တုန်းကရွှေနဲ့စိန်ရောထားတဲ့ရွှေဆွဲကြိုးနဲ့လော့ကက်သီးကိုပေးခဲ့ပြီးတော့အဲ့ဒီပစ္စည်းဆိုရင်လေဒေါ်လာ3000လောက်အထိဈေးရနိုင်မယ်လို့ခန့်မှန်းထားပါတယ်Presley ဟာသူခေတုခါကဂီတနဲ့ရုပ်ရှင်လောကမှာထင်ရှားတဲ့အောင်မြင်သူတစ်ယောက်ဖြစ်ပြီးတော့ခင်မင်နှစ်လိုပွဲကောင်းသူတစ်ယောက်လည်းဖြစ်တာကြောင့်လူတွေတော်တော်များများက Presley ကိုအထူးကိုချစ်ခင်ကြတာလည်းဖြစ်ပါတယ်
ဟုတ်ပါတယ်မက်ဆီမွန်ကြီး Elvis Presley ကိုချစ်ကြတဲ့သူတွေတဲ့နိုင်ငံခေါင်းဆောင်တွေလည်းပါကြတာပေါ့ဗျာဂီတနဲ့ကင်းနိုင်တဲ့သူဆိုတာရှားသာမဟုတ်လား2006ခုနှစ်တုန်းကဆိုရင်ဒီ Graceland ဆိုင်ရင်ကိုအဲ့ဒီအချိန်ကသမ္မတ George W. Bush နဲ့ဂျပန်ဝန်ကြီးချုပ် Junichiro Koizumi တို့လည်းသွားလည်ခဲ့ကြပါတယ်ဒီခီးစဉ်စကတဲ့ကဒီသမ္မတရဲ့ Air Force One လေယာဉ်ပေါ်မှာ Elvis ရဲ့ Left Me Tender သချင်းပါဝင်တခြားသချင်းတွေကိုလည်းတောက်လျှောက်ဖွင့်ခဲ့ကြတဲ့အပြင်သူ့ရုပ်ရှင်တွေကိုလည်းပြသခဲ့ပါတယ်။ Graceland ဆိုင်ကိုရောက်တဲ့အခါမှာတော့ဝန်ကြီးချုပ်ကိုဤဇူမီက Elvis Presley ရဲ့သချင်းတွေကိုဆူပြခဲ့တဲ့အပြင်သူ့ဟန်ပန်တွေအတိုင်းလုပ်ပြတာကိုမြင်တော့သမ္မတ Bush တောင်းမှအတော်အံ့အားသင့်သွားတယ်ဆိုပဲဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာညစဉ်ည9:00နာရီနေ့10:00အထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုည10:00နာရီနေ့17:00နာရီအတွင်းတနအိစာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ပြီးသမျှရေဒီယိုအစီအစဉ်တွေနဲ့ VOA သတင်းတွေကိုဗီဒီယိုသတင်းတွေကို burmese.voanews.com မှာသွားပြီးတော့ဖတ်ရှုနားဆင်နိုင်တယ်လို့ VOA ရဲ့Facebook fan page ဖြစ်တဲ့ VOA Burmese ဆိုတဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီသတင်းတွေတင်ပေးနေပါတယ်ခင်ဗျာအခုတော့ဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ရပါမယ်ဒေါခင်မျိုးသက်ကတင်ဆက်ထားတာပါ
ဒီနေ့ထဲမှာမိုးတီထန်စွာရွာသွန်းပြီးရေကြီးရေရှမ်းနဲ့တန်ခမ်းရတဲ့ဒေသတွေမှာတောက်သုံးရေသန့်ပြဿနာအပြင်ကျုံနေရတဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်ပြီးလှုပ်ဆောင်တင်တာတွေကိုကုလသမဂ္ဂ UNICEF မှာရေနဲ့တန်ရှင်းဆိုင်ရာကျွမ်းကျင်သူဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဇလဘူမိပညာရှင်ဦးညွန့်လွင်ကဒီတစ်ပတ်မှာပြောပြပေးပါပါ
ရွာသွန်းတာများတယ်ရာသီဥတုကြောင်းလဲမှုနောက်တစ်ခုကဒီမှာစေတောရရဲ့အခြေအနေကြောင့်ရုပ်ရက်ရေကြီးရေရှမ်းမှုတွေဖြစ်လာတယ်တပြိုင်နက်တည်းမှာရက်ရွာဒေသတွေရဲ့တောက်သုံးရေသုံးဆွဲရေရေပင်ရင်းတွေအကုန်လုံးဒါပျက်စီးကုန်တယ်နောက်ရှင်နေတဲ့တွေဝင်နေဒီအမိုက်တရိုက်တွေဝင်နေဆိုတော့အဲ့ဒါရေတွင်းရေကန်တွေပေါ့နော်အဓိကအဖြစ်ဆိုတော့တောက်သုံးလို့မရနိုင်တဲ့အဆင့်ဒီပျက်စီးသွားတယ်အဲဒါပေမဲ့ကျွန်တော်တို့အရင်နာကင်းစစ်တုံးကအခြေအနေနဲ့ကွာခြားချက်ကတော့နာဂစ်ပြည်တော်ကဒါပင်လေရေဝင်တာပေါ့နော်ပင်လေမုန်တိုင်းဒီရေပေါ့မုန်တိုင်းဒီရေဝင်တဲ့အတွက်အဓိကရေတွင်းရေကန်တွေမှာရေကန်ဝင်ရောက်ပြီးတော့ဒီရေကန်မျိုးပြန်လည်ပြည့်ပြင်းတဲ့အခါမှာပို့ပြီးတော့ခက်ခဲတယ်အခုလက်ရှိအခြေအနေနဲ့ဆိုရင်တော့ဒါကနည်းနည်းကွာတာပေါ့လေကျွန်တော်တို့ဒီမှာတော့ရေအမိုက်တရိုက်ရှင်တော်ဒီတဲတွေကိုပယ်ရှားရတာပေါ့ဒီခိုင်လိုနေရာမျိုးမှာတိတ်ပင်လေကန်ရုတ်တန်းနဲ့နီးစပ်တဲ့နေရာမျိုးတွေမှာတော့ဒီနေ့ဝင်တဲ့ဟာတွေရှိကောင်းရှိနိုင်တယ်ဒါပေမဲ့ကျွန်တော် သူတည်ရတော့ကတိတ်အများကြီးမဖြစ်နိုင်ဘူ
းဆိုတော့ဒီတောက်သုံးရေဒီပြဿနာကတောက်သုံးလို့မရတဲ့ရေကိုသုံးအောင်လုပ်တဲ့အခါမှာဟိုဘယ်လိုအဆင့်နေရှိပါလဲ
ကျွန်တော်တို့ဒီရုပ်ကြီးရဲ့သဘာဝဘေးအန္တရာယ်ဖြစ်တယ်ဆိုရင်ဒီရေနဲ့တန့်ရှိရင်မှဒီတောက်သုံးရေကဒါအဓိကပေါ့တောက်သုံးရေကိုကျွန်တော်တို့အရင်ဆုံးပေးဖို့လူတွေရဲ့ရှင်သန်နိုင်မှုအတွက်ကြီးရအရေးကြီးတာပေါ့လက်တလုံးမှာတော့ဒါနိုင်ငံတိုင်းမှာများသောအားဖြင့်ကျွန်တော်တို့ဒီတောက်ရေတန်းပေါ့နော်တောက်ရေတန်းကိုတော့ကျွန်တော်တို့ကဒါချက်ချင်းလည်ငင်းပြေးတယ်ဒါရပိုင်းအတွင်းဒါတက်ရှင်သန်နိုင်မှုအတွက်ပေါ့နောက်တစ်ပိုင်းမှာဗာလဲဆိုတော့ဒီရေကိုတန့်ရှင်နိုင်အောင်တန့်ရှင်နိုင်တဲ့ပစ္စည်းတွေကျွန်တော်တို့ပေးတယ်တန့်ရှင်နိုင်တဲ့ပစ္စည်းဆိုတော့နောက်နေတဲ့ရေကိုကြည့်အောင်နောက်တစ်ခုကဇီဝပုံမှာရှိနေတဲ့မတန့်ရှင်တဲ့ရေကိုတန့်ရှင်အောင်ဒီကလိုရင်းဆေးခတ်ဖို့ပေါ့နော်ဆိုတော့အဲ့ဒါတွေဒုတိယအဆင့်လုပ်အောင်မယ်လုပ်ဒီပါပဲတကယ်လို့ဖြစ်နိုင်ရင်ပေါ့နော်ဒီရေတန့်ရှင်တဲ့ဆက်တွေကိုအထက်ချာကျတဲ့နေရာတွေမှာအထူးသဖြင့်ဒုက္ခတွေစခန်းနေတော့ကယ်ဆေးစခန်းနေပေါ့ဒါဆိုအဲ့ဒီမှာဒီတန့်ရှင်ဆက်တွေထားပြီးတော့တန့်ရှင်တဲ့တောက်သုံးရေအောင်ကျွန်တော်ဆောင်ရွက်ပေးရပါတယ
်ဒီနေရာမှာပေါ့နော်ဒေတာရင်းကတနိုင်လုပ်လို့ရတဲ့အနေထားမျိုးရောရှိပါလား
အဲတချို့တိတ်ပြီးတော့အလှမ်းဝေးတဲ့နေရာတွေရှိတယ်ပေါ့နော်ကိုဟာကိုရေကိုကြည့်အောင်လုပ်ဖို့ပေါ့ဒီရွှေညုံပါနေတဲ့ရေကိုကြည့်အောင်လုပ်ရမယ်ဒီရေကြည့်သွားရင်ခုနတောက်သုံးနိုင်တဲ့အဆင့်ရောက်အောင်ဒါရေကိုပုံမှန်တန့်စေအောင်အဓိကကတော့ဒါတန့်နိုင်တဲ့နည်းရတော့ကျွန်တော်တို့ကြိုချက်ချင်းပေါ့နောက်ကြိုချက်တာလဲတနည်းအားဖြင့်ပုံမှန်တန့်စေနေနောက်တစ်ခုကကလိုရင်းရှေးခတ်တာပေါ့ UNICEF တို့ဒီ UN အဖွဲ့အစည်းတွေကတော့ကလိုရင်းလုပ်တဲ့ခါမှာဒီ Ecotep ဆိုတဲ့ရေတန့်ဆေးပြားတွေကိုကျွန်တော်သုံးတယ်အခုဒီဘက်ပိုင်းမှာ World Vision တို့ကနေ NGO တွေကလည်းဒီ PNG ဆိုတဲ့ဒီတန့်စင်နဲ့ဆေးတုပ်တွေပို့ရတယ်အခုကျွန်တော်အမြင်ပြောရရင်တော့ဒီ Ecotep ဆက်ဆိုင်ဒီ PNG ကပို့ပြီးတော့အခုလက်ရှိအခြေအနေမှာလက်တွေ့မှာအသုံးဝင်နေပေါ့နော်ဒါကြောင့်လဲဆိုတော့ तू ကရေကြီးတဲ့ဆေးနဲ့ကလိုရင်းပါတယ်နှမျိုးခါရဲပါတယ်အဲ့တော့ကျွညွန်နောက်ကြည့်နေတဲ့ရေကိုကြည်သွားအောင်လုပ်နိုင်တယ်ကြည်သွားအောင်လုပ်နိုင်တာဘာကြောင့်လဲဆိုတော့ဒီမှာ aluminum sulfate ပါတယ်အဓိကတော့ကြောက်ချင်ပေါ့နော်ကြောက်ချင်နဲ့ကြည်သွားအောင်လုပ်တယ်ကြည်သွားရေကိုတခါတူတူမှာပါတဲ့ chlorine နဲ့ကျွန်တော်ပုံမှန်တက်စင်ပြေတယ်အဲ့တော့နာယူဝက်45မိနစ်လောက်အတွင်းမှာလူတောက်တုံးနိုင်တဲ့အဆင့်တီချက်ချင်းရောက်သွားနိုင်တယ်ပေါ့တော့သူကတော့ပစ္စည်းလက်လန်းမီတဲ့နေရာမျိုးပေါ့ဒါလမ်းမမီတဲ့နေရာမျိုးဆိုရင်တော့ဒီဒေတာမှာရှိတဲ့တဲချန်းဒါမှမဟုတ်လို့ရှိရင်လည်းကျွန်တော်တို့မီးသွေးပေါ့တော့အဲ့လိုဟာမျိုးကိုကိုဟာကိုတနိုင်တစ်ပိုင်လုတ်ပြီးတော့ကျွန်တော်ရေကိုတန့်စင်အောင်စစ်မယ်စစ်လို့ရတဲ့ရေကိုကျူပြီးတော့ဒါတောက်သုံးမယ်ဆိုရင်ဒါတန့်ရှင်းတဲ့တောက်သုံးရင်ရရှိနိုင်ပါလေ
။ဟုတ်အဲ့လိုလုတ်တဲ့အခါမှာဘလို့ပုံစံနဲ့ဒီတဲချန်းတို့မီးသွေးတို့ကိုရေစစ်အိုးဖြစ်အောင်လို့လုတ်တဲ့နည်းလေးနည်းနည်းပြောပြပေးပါလား
။အဓိကတော့ကျွန်တော်တို့ရေစစ်အိုးကဒီ plastic ပုံးတွေပေါ့တော်ရောမျိုးရောနေရာတိုင်းမှာလွင်းလင်းတကူရှိနိုင်တယ်နော် plastic ပုံးပဲဖြစ်ဖြစ် plastic ရေပုံးပဲဖြစ်ဖြစ်တခုပေါ့အဲ့ဒါကိုနော်အောက်ချိန်မှာအပေါက်ကလေးတွေဖောက်မယ်ဖောက်ပြီးတော့တန့်စင်တဲ့ဖြင်အဝတ်လိုဟာမျိုးခြည်တဲ့အဝတ်တခုခုပေါ့နော်တန့်စင်တဲ့အဝတ်ကိုခံပြီးတော့အပေါ်ကနေတဲချန်းဒါမှမဟုတ်လို့ဆိုရင်ကျွန်တော်တို့မီးသွေးပေါ့မီးသွေးတုပ်ပတ်လောက်ကျွန်တော်ဖြည့်မယ်ဖြည့်ပြီးတော့အဲ့ဒီပုံမှာရှင်ပါနေတဲ့ဟာလားနောက်ကြည့်နေတဲ့ရေကိုအဲ့ဒီပုံကနေတောင်းထဲလိုက်လို့ရှိရင်အောက်ခြေကကျွန်တော်ကြည်လင်တဲ့ရေကိုရရှိမှာဖြစ်ပါတယ်ဆိုတော့အဲ့ဒီရေကိုမှကျွန်တော်တို့ကြိုချက်ရွေးတော်လကောင်းဒါမှမဟုတ်လို့ရှိရင်လည်းခုနပြောတဲ့ Ecotep ဆိုပါလို့ chlorine နဲ့ပါတော့ခတ်ပြီးတန်ရှင်းတဲ့တောက်သုံးရေရအောင်ဆောင်ရွက်နိုင်ပါတယ
်ဆိုတော့နောက်ဆက်တွင်းအန္တရာယ်တွေအနေနဲ့ဒီရေကြီးရေရှမ်းနဲ့ဒီတဘာဝအန္တရာယ်ကြောက်တဲ့နေရာတွေမှာဒီရေတန့်ပြဿနာပြင်ပေါ့နော်တခြားကြုံရနိုင်တဲ့နောက်ဆက်တွင်းအန္တရာယ်တွေကဘာတွေရှိပါလဲ
အဒီကတော့ကျွန်တော်တို့ရေပြင်းရတာတန့်ရှင်းပေါ့နော်တန့်ရှင်းဆိုတာဒါအညစ်အကြေးစွန့်တာပေါ့ဘာလို့ရေပြင်းကြီးဖြစ်သွားပြီဆိုလို့ရှိရင်ဒါအညစ်အကြေးစွန့်လာရင်ဒါအမတန်အန္တရာယ်များတဲ့နေရာပေါ့နော်လာဝုန်းရှုံဝုန်းပြက်ယောဂါတွေလည်းဖြစ်နိုင်တဲ့အခြားခြားသောယောဂါတွေလည်းမစင်လို့ဒီအညစ်အကြေးတွေကနေဖြစ်နိုင်တဲ့ယောဂါတွေကျွန်တော်တို့ကုသပြန့်ပွားနိုင်တယ်အဲ့တော့အဓိကကအညစ်အကြေးစွန့်ပစ်တာကိုထိန်းသိမ်းဖို့လို့ထိန်းသိမ်းဖို့ဆိုတာတနေရာထဲမှာစွန့်ပစ်နိုင်ဖို့အဓိကကတော့အိမ်သားတွေကျွန်တော်တို့ရင်းလုံးအိမ်သားတွေစောက်ပေးဖို့ပေါ့ဘယ်လိုနေရာမျိုးတွေမှာလဲဆိုတော့ကေစေးရေးစခန်းတွေပေါ့နော်လူစုလူဝေးရှိတဲ့နေရာအတိုင်းမှာယာယီရှင်လုံးအင်သားတွေနောက်တစ်ခုကမရှင်အညစ်ကြီးကိုစနစ်ကျစွန့်ပစ်နိုင်တဲ့အစီအစဉ်တွေကျွန်တော်တို့ဆောင်ရွက်ပေးဖို့လိုပါတယ်ဒါအရေးအကြီးဆုံးအချက်တည်းမှာပါပါတယ
်ဟိုဒါအပြင်ပေါ့နော်ဟိုဘာတွေလှုပ်တင်ပါသေးတယ်လဲနောက်ဆက်တွဲပေါ့နော်တည်တင်တဲ့အချက်ကလေးတွေပြောပြပေးပါဦ
းကျွန်တော်တို့အဓိကဆောင်ရွက်တဲ့နေရာမှာရေနဲ့တန်ရှင်းက၃ချောင်းတောက်ပေါ့တန်ရှင်းနဲ့တောက်သုံးချောင်းပေးရမယ်ကိုတန့်ရှင်းရေးကိုဆောင်ရွက်ပေးရမယ်။နောက်အရေးကြီးဆုံးအချက်ကတော့တကူရေးတန့်ရှင်းခြင်း အသိပညာပါပဲ။နော်အဲ့ဒီအသိပညာနဲ့စွမ်းမရှိဘဲနဲ့ကျွန်တော်တို့ဒီဟာတွေကိုထိထိရောက်မကာကွယ်နိုင်ဘူး။ဒီတဘာဝဘေးအန္တရာယ်ကျရောက်တဲ့နေရာတွေမှာဒီတကဘာလုံးနဲ့လည်းဒါအကျုံးဝင်ပါတယ်။ကုညီကယ်ဆယ်ရေးရေရှည်ပြန်လည်ထူထောင်ရေးဒီလိုလုပ်ငန်းတွေဆောင်ရွက်တဲ့အခါမှာအဓိကကခံစားနေရတဲ့ပြည်သူလူထုစွမ်းဆောင်နိုင်မှုကလည်းအရေးကြီးပါတယ်။စိတ်ဓာတ်အားဖြင့်တော့လည်းကောင်း၊ကိုယ်ကာယအားဖြင့်တော့လည်းကောင်းစဉ့်စဉ့်ခံနိုင်မှုလိုတယ်။အဓိကဒီလှုပ်ချင်ကန်ချင်တဲ့စိတ်ဓာတ်ပေါ့နော်။ဒါဘလူးဝဲတရားစုတွေပေးပေးကပြည်သူလူထုကအဲ့ဒီလိုစိတ်ဓာတ်မျိုးနဲ့ပြန်ပြီးတော့ထူထောင်မယ်ဆိုရင်ပြန်လဲထူထောင်မှုကလည်းပို့ပြီးတော့ထိရောက်တာဆိုအဲ့ဒါအရေးကြီးဆုံးချက်ဆိုတာကျွန်တော်တွေ့ရပါတယ
်။ဦးညွန့်လွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါစေ။
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
။ဤပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်းVOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်။
VOA အစီအစဉ်လေးမကြခင်အချိန်တော်တွင်မှအဆုံးသတ်ဖို့ရှိနေပါတယ်။ VOA ကမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခုနှစ်နာရီအထိလိုင်းနိုမီတာ24 kHz 11.3 လိုင်းနိုမီတာ32 kHz 9.25လိုင်းနိုမီတာ39 kHz 9.25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကကြီးညာပါမယ်။
ဂရိနိုင်ငံရဲ့နေဆက်ကြားကနေမီပေါ်မှာစူပူဒေါသထွက်နေတဲ့လူကြီးကိုမက်ဆီဒိုနီးယားအတီကယုံထိန်လူညွန့်ရင်းရဲတွေကနှိမ်နှင်းပြီးတဲ့နောက်အဲ့ဒီတရားမဝင်ရွှေပြောင်းသူတွေကအကြက်အတဲရင်ဆိုင်ရသူတို့ချို့ကိုလက်ခံသွားမယ်လို့မက်ဆီဒိုနီးယားကဒီကနေ့မှကြေညာပါရယ်သူတို့တတ်နိုင်တဲ့လောက်ဒီအကြက်တဲရင်ဆိုင်ရသူတွေကိုကူညီသွားမယ်လို့ပြည်ထောင်ဝင်ကြီးကပြောပေမဲ့ဘလို့အကြက်တဲရောက်နေသူတွေလဲဆိုတာကိုတော့ပြောဆိုသွားတာမျိုးမရှိပါဘူးအလုတ်ကိုင်းတဲ့နေထိုင်မှုဘဝမြန်မာရေးအတွက်ဥရောပသမဂ္ဂနိုင်ငံတွေကိုဝင်ရောက်ခွင့်ရဖို့အရေးတရက်ကိုရွှေပြောင်းဝင်ရောက်သူ2000လောက်ဟာဂရိနိုင်ငံဘက်ကနေမက်ဆီဒိုနီးယားနိုင်ငံတွေကိုဝင်ရောက်နေတာဖြစ်ပါတယ်အီရန်နျူကလ িয়ার ရေးရရှိခဲ့တဲ့သဘောတူညီချက်ကိုထောက်ခံပံ့ပိုးပေးဖို့အမေရိကန်လွှတ်တော်အမတ်တွေကိုသမ္မတဘရက်အိုဘားမားကတိုက်တွန်းလိုက်ပါတယ်ဒီသဘောတူညီချက်ကိုအီရန်ဘက်ကချိုးဖောက်ရင်စီးရတုံ့ပြန်ရေးယူဖို့နဲ့စီးပွားရေးပိတ်ဆို့တန်ခတ်တာတွေကိုပြန်လည်လှုပ်ဆောင်နိုင်ကြောင်းသမ္မတကအလေးထားပြောကြားပါရယ်နယူးယောက်ဒီမိုကရက်အောက်လွှတ်တော်အမတ်ဂျာရိုနက်လာစီကိုဩဂုတ်လ19ရက်နေ့စွဲနဲ့ရေးသားပေးပို့တဲ့စာထဲမှာသမ္မတကအခုလိုရေးသားထားတာပါကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဆက်ကျင်ဝေဖန်တဲ့အစ္စရေးနိုင်ငံရဲ့မစ်ဆိုင်းဒုလဲနဲ့ကာကွယ်ရေးရန်မုံငွေတိုးမြင့်သွားဖို့ကိုလည်းအမေရိကန်အနေနဲ့စဉ်းစားနေကြောင်းဒီစာထဲမှာရေးသားထားပါတယ်လာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲကို EU ဥရောပသမဂ္ဂကစောင့်ကြည့်လေ့လာဖို့မြန်မာအစိုးရဘက်ကခွင့်ပြုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာ EU တမတ်ကြီး Roland Kobia နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံတကာလေးလာဆောင်ကြည့်ရေးဆိုင်ရာတာဝန်ခံဒေါက်တာဒေါ်မြင့်ကြည်တို့ကနားလည်မှုစာချုပ်လမ်း MOU ကိုဒီကနေ့မှလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုအောင်ပြောပြသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုကောင်းထက်ဖြစ်ပြီးအတန်းနှွင့် engineer ကတော့ Glenn Von Calio ဖြစ်ပါတယ် VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်တို့ရရှိနေအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.